to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်မတ်လ24ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ Line to meter 31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကကျမစုမမရှင်ကြာသပတေးနေ့ညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်ထိတ်တဲရောက်သတင်းတွေမှာတော့ယူကရိန်းကိုရုရှားကျူးကျော်မှုအရေးမြောက်အတလန်တိတ်စာချုပ်နေတိုးမဟာမိတ်အဖွဲ့ဝင်တွေဒီကနေ့ဘရာဇီးမြို့မှာတွေ့ဆုံဆွေးနွေးနေပါတယ်ရုရှားရဲ့ယူကရိန်းစစ်စင်ရေးနဲ့ပတ်သက်လို့ရုရှားသမ္မတပူတင်နဲ့ရုရှားလုံခြုံရေးကောင်စီကိုရုရှားကာကွယ်ရေးဝန်ကြီးကဒီကနေ့အစည်းအဝေးခံပါတယ်မြန်မာဆရာနာတိမ်မှုစန့်ကျင်တဲ့သူတွေကိုစနစ်တကျနှိမ်နှင်းမှုဘိုးချုပ်မှုကြီးမင်းအောင်လှိုင်ကိုရိုင်းစီစဉ်ချမှတ်ပေးခဲ့တယ်လို့ဒီကနေ့အစည်းအဝေးခန်းစာတစ်စောင်ကထုတ်ပြန်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းနေတဲ့အတူရွေးကောက်ပွဲကော်မရှင်ရဲ့စစ်ဆေးမှုကိုလက်မခံတဲ့အတွက် NLD ပါတီနဲ့ SNLD ပါတီတွေကိုဥပဒေအတိုင်းအရေးယူသွားမယ်လို့စစ်ကောင်စီခန့်တဲ့ရွေးကောက်ပွဲကော်မရှင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ
်ဒီပါတီကိုဒီတမတ်ရဲ့အတွင်းမှာညွန်ကြားချက်အတိုင်းဆောင်ရွက်တာမရှိရင်နိုင်ငံရေးပါတီကို၃နှစ်အထိယာယီရဆိုင်တာအဲယာယီရဆိုင်တဲ့ကာလအတွင်းမှာဂါကြီးရဆိုရင်တတ်မှတ်ထားတဲ့လုပ်ငန်းအလွယ်ပြန်တဲ့လုပ်ငန်းမျိုးဆောင်ရွက်ခြင်းမပြုပါဘူ
းရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးခင်မအောင်ပြောပြပေးခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်စီရေးတင်းမာနေတဲ့ချင်းပြည်နယ်ထဲမှာတော့တိုင်းရင်းသားလက်နက်ကိုင်နှစ်ဖွဲ့တိုက်ခတ်မှုဖြစ်ပါတယ်ရန်ကုန်တိုင်းမြို့တော်ဝင်တဲ့စီးပွားရေးဝန်ကြီးတို့ခေါ်ယူမေးမြန်းခံရရပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူကြာသပတေးနေ့တိုင်းတင်ဆက်ပေးနေကြမြမရေးသုံးသက်ချက်ကျမ်းမာရေးခန္ဓာနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ခုချိန်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုရနိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်ရုရှားကယူကရိန်းကိုဝင်ရောက်တိုက်ခိုက်နေတာတလကြာလာပြီးတဲ့နောက်ရေဒိုနဲ့ရေရှည်တုံ့ပြန်ချက်တွေဘယ်လိုလှုပ်ဆောင်မလဲဆိုတာမြောက်အတလန်တိတ်စာချုပ်နေတိုးမဟာမိတ်အဖွဲ့ဝင်နိုင်ငံတွေဒီကနေ့ Brussels မြို့မှာတွေ့ဆုံဆွေးနွေးနေကြပါတယ်။ယူကရိန်းသမ္မတ Volodymyr Zelensky ကလည်းဒီဆွေးနွေးပွဲမှာဓာတ်ရိုက်တောင်းဆိုမှုတွေပြုလုပ်ဖို့ရှိပါတယ်။နေတိုးအဖွဲ့အနေနဲ့ယူကရိန်းတပ်ဖွဲ့တွေအတွက်လက်နက်တွေအပါအဝင်ထိရောက်ပြီးကန့်သတ်ချက်မရှိတဲ့အကူအညီတွေပေးဖို့စီးပွားပွဲမစခင်ယူကရိန်းသမ္မတကဗီဒီယိုကတဆင့်အင်္ဂလိပ်လိုပြောကြားပြီးတောင်းဆိုထားပါတယ်။ဒါအပြင်ကမ္ဘာတဝန်းကပြည်သူတွေအနေနဲ့လည်းယူကရိန်းကိုရုရှားကဝင်ရောက်တိုက်ခိုက်တဲ့အပေါ်စန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေပြုလုပ်ကြဖို့တောင်းဆိုလိုက်ပါတယ်။ယူကရိန်းကိုထောက်ခံတဲ့တင်ကြတာတွေကင်ဆောင်ပြီးလွတ်လပ်မှုနဲ့အသက်ရှင်နေထိုင်မှုကိုထောက်ခံကြောင်းပြသတဲ့အနေနဲ့ခမည်းတော်ရဲ့ပြည်သူရည်မြင့်နေမှာလမ်းမတွေပေါ်မှာတိတာမြင်တာအောင်ထွက်ပြီးချီတက်ဆန္ဒပြပေးကြပါလို့ယူကရိန်းသမ္မတဇယ်လင်စကီကတောင်းဆိုပါတယ်။နေတိုးဆွေးနွေးပွဲတက်ဖို့ဘရပ်ဆဲလ်စ်မြို့မှာရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းနေတိုးအစည်းအဝေးအပြင် G7 ဆက်မှုထိပ်သီး9နိုင်ငံကခေါင်းဆောင်တွေဥရောပကောင်စီတို့နဲ့လည်းတွေ့ဆုံမှုရှိပါတယ်။ဒီဆွေးနွေးပွဲရဲ့အဓိကရွေချက်ဟာလွန်ခဲ့တဲ့တစ်လတာကာလအတွင်းစီးလုံးညီညွတ်ခဲ့ကြတဲ့ဒီမဟာမိတ်အဖွဲ့အနေနဲ့အနာဂတ်မှာလည်းဘလောက်ပဲကြာကြာဒီအတိုင်းဆက်ပြီးညီညီညွတ်ညွတ်နဲ့ဒီပြဿနာကိုရင်ဆိုင်ဖြေရှင်းသွားမယ်ဆိုတာနားထောင်ဖို့အတွက်ဖြစ်တယ်လို့အမေရိကန်နိုင်ငံတော်လုံခြုံရေးအကြံပေးပုဂ္ဂိုလ်Jake Sullivan ကပြောပါတယ်ခင်ဗျာယူကရိန်းကရုရှားရဲ့စစ်စင်ရေးတွေနဲ့ပတ်သက်လို့သမ္မတဗလာဒီမီယာပူတင်နဲ့ရုရှားလူညွန့်ရေးကောင်စီတို့ကိုကာကွယ်ရေးဝန်ကြီးစာဂျီရှိုဂူကဒီကနေ့အစည်းအဝေးခံခဲ့တယ်လို့ရုရှားအစိုးရရဲ့ပြောကြားချက်ကိုကိုကာပီအစိုးရပိုင်း Interfax သတင်းမှာဖော်ပြထားပါတယ်ယူကရိန်းကအန်ဒီရဲ့ရှိတဲ့အမျိုးသားရေးဝါဒီတွေကိုရှင်းလင်းပြီးစစ်တပ်ကိုဖျက်သိမ်းရေးဆိုတဲ့အကြောင်းပြချက်နဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလ24ရက်နေ့မှာရုရှားကတိုက်ရင်အားတောင်းတဲ့ချီဆီလို့ပြီးယူကရိန်းကိုစတင်တိုက်ခိုက်ခဲ့တာပါရုရှားကအဲ့ဒီလိုကျူးကျော်တိုက်ခိုက်လာတဲ့အပေါ်ယူကရိန်းစစ်တပ်ကရွရွချွန်းချွန်းခုခံကာကွယ်နေပြီးအနောက်အုပ်စုနိုင်ငံတွေကလည်းရုရှားအပေါ်ပြင်းထန်တဲ့တိုက်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့ပါတယ်ဒီတော့တွင်ရုရှားကသိမ်းပိုက်ထားတဲ့ဗာတီယန်စစ်ကမ်းမြို့မှာဒီကနေ့ယူကရိန်းရေတပ်ရဲ့တိုက်ခိုက်မှုကြောင့်ရုရှားရေတပ်တင်မောကြီးတစီမိလောင်ပျက်စီးနေတဲ့ပုံတွေနိုင်ငံတကာသတင်းမီဒီယာတွေနဲ့လူမှုကွန်ရက်တွေမှာထွက်ပေါ်နေပါတယ်အဲ့ဒီတင်မောကိုသူတို့တိုက်ခိုက်လိုက်ကြောင်းယူကရိန်းရေတပ်ကသတင်းထုတ်ပြန်တယ်လို့ဆိုပါတယ်ခင်ဗျာတရားရုံးချုပ်တရားသူကြီးအဖြစ်ခန့်ထားဖို့သမ္မတဂျိုးဘိုင်ဒန်အဆိုပြုထားတဲ့တရားသူကြီးခစ်တန်းကြီးဘရောင်းဂျင်ဆင်ကိုခန့်ထားရေးအတည်ပြုဖို့နောက်ဆုံးကြားနာပွဲကိုအထက်လွှတ်တော်တရားရေးကော်မတီအဖွဲ့ဝင်တွေဒီကနေ့ဆက်လက်ပြုလုပ်ကြဖို့ရှိပါတယ်အမေရိကန်ရှေ့နေများအဖွဲ့ဝင်တွေဥပဒေပါမောက္ခတွေနိုင်ငံသားအခွင့်အရေးဆိုင်ရာအဖွဲ့တွေကကိုယ်စားလှယ်တွေ ရဲတပ်ဖွဲ့ဝင်တွေနဲ့ဘာသာရေးအဖွဲ့အစည်းတွေကကိုယ်စားလှယ်တွေအပါအဝင်မျက်မြင်သက်သေတွေရဲ့ထွက်ဆိုချက်တွေကိုလွတ်တော်အမတ်တွေကြားနာကြမှာပါ။ကြာသပတေးနေ့ကြားနာပွဲပြီးရင်တော့ခထမ်းကြီးဘရောင်းဂျင်ဆန်ကိုတရားရုံးချုပ်တရားသူကြီးအဖြစ်ခံထားရေးအထက်လွတ်တော်တရားလုံးမှာမဲခွဲဖို့တင့်မတင့်ဆိုတဲ့အပေါ်အခုကြားနာလုံးတွေ
ကလွတ်တော်တရားရုံးချုပ်မှာ
Republican အထက်လွတ်တော်အမတ်တွေကကြားနာပွဲအတွင်းသူ့ကိုပြင်းထန်တဲ့မေးခွန်းတွေမေးခဲ့ကြပါတယ်ဒီမိုကရက်ပါတီကအထက်လွှတ်တော်အမတ်တွေကတော့သိပ်ပြီးပြင်းထန်တဲ့မေးခွန်းတွေမမေးခဲ့ကြပါဘူးခင်ဗျာမြန်မာစစ်တပ်ဟာမနစ်ကအာဏာသိမ်းပြီးနောက်တနေ့မှာပဲမြို့ပြစစ်ဆင်ရေးတွေနဲ့တပ်ဖွဲ့တွေချထားရေးလက်နက်မဲ့ပြည်သူတွေကိုအသက်သေစေနိုင်တဲ့လက်နက်တွေအသုံးပြုချိန်မုံရေးတို့နဲ့ဆိုင်တဲ့အစီအစဉ်တွေကိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်စီစဉ်ချမှတ်ပေးခဲ့တယ်လို့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာတစ်တခုမှာဖော်ပြထားပါတယ်လူမှုအကြအကြောက်တရားဝင်လာအောင်စနိုက်ပါသမားတွေနဲ့ပစ်ခတ်တာစစ်ပွဲတွေမှာလိုက်နာချစ်သုံးရမယ်စီမင်းစည်းကမ်းတွေမပါတဲ့ညွှန်ကြားချက်တွေစစ်သားတွေကိုထုတ်ပေးပြီးမြန်မာစစ်ကောင်းဆောင်တွေကရောက်ဆိုးမှုတွေကိုကျွလွန်ခံခဲ့တယ်လို့45 rights လူခွင့်ရေးအဖွဲ့နဲ့ American Yale တက္ကသိုလ်ဥပဒေဌာနတို့ကပူးပေါင်းပြုလုပ်တဲ့စုံစမ်းစစ်ဆေးမှုမှာတွေ့ရှိခဲ့ရကြောင်းပြောပါတယ်ဒီကနေ့ထုတ်ပြန်တဲ့စာမျက်နှာ193မျက်နှာပါအစီရင်ခံစာကိုမနစ်ဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီး6လအကြာမှာလျှို့ဝှက်ပေါက်ကြားလာတဲ့အထောက်အထားတွေအပါအဝင်အသက်ရှင်ကြံရစ်သူတွေ၊ကျန်းမာရေးဝန်ထမ်းတွေ၊မျက်မြင်သက်သေတွေ၊စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်ဟောင်းတွေစသဖြင့်ထွက်ဆိုချက်ပေါင်း128ခုလို့အပေါ်အခြေခံပြီးပြုစုထားတာလို့ဆိုပါတယ်။ဆန္ဒပြသူတွေနဲ့အန်အေဒီပါတီဝင်တွေကိုလှုပ်ကြံဖမ်းဆီးဖို့ရဲတပ်ဖွဲ့ကိုညွန်ကြားထားတဲ့စာရွက်စာတမ်းအထောက်အထားတွေကိုလက်ခံရရှိခဲ့တယ်လို့အတည်ပြုထားတာတွေနဲ့ကိုယ်တိုင်ညှဉ်းပန်းနှိပ်စက်ခံရသူတွေရဲ့ထွက်ဆိုချက်တွေကိုလည်းရရှိခဲ့တယ်လို့45 rights အဖွဲ့နဲ့ရေးတက်ကတူတို့ကပြောပါတယ်အဲ့ဒီပြမှုတွေကျူးလွန်တဲ့သူတွေကိုဒဏ်ခအရေးယူပြီးတရားစွန့်ဆိုသင့်တယ်လို့45 rights အဖွဲ့ရဲ့အကြီးအကဲလည်းဖြစ်ဒီအစီရင်ခံစာကိုပူးပေါင်းရေးသားသူလည်းဖြစ်တဲ့ Matthew Smith ကပြောပါတယ်ဒီနေရာမှာလုံခြုံမှုမရှိဘူးလို့ဆိုရမယ် Nowhere is safe လို့ညွှန်ကြားထားတဲ့ဒီအစီရင်ခံစာထဲမှာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဒုတိယခေါင်းဆောင်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းအပါအဝင်စစ်တပ်နဲ့ရဲတပ်ဖွဲ့ကထိတ်တန့်အရာရှိကြီး62ယောက်ရဲ့အမည်စင်းကိုဖော်ပြထားပြီးသူတို့ကိုစစ်ရဆုမှုနဲ့လူသားမျိုးနွယ်စုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်စုံစမ်းစစ်ဆေးသင့်တယ်လို့အစင်ခန်းစာကိုပြုစုသူတွေကအကြံပြုထားပါတယ်မြန်မာစစ်တပ်ဟာစစ်ရဆုမှုနဲ့လူသားမျိုးနွယ်အပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေကျူးလွန်နေတယ်လို့ကုလသမဂ္ဂကပြောဆိုပြီးသတင်းတစ်ပတ်အကြာမှာဒီအစင်ခန်းစာထွက်ပေါ်လာတာပါခင်ဗျာ
အန်တန်ညာပဲမြန်မာဘာသာအစီအစဉ်လေးကိုညာပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ19 kHz 5953ညာပိုင်းဒိုမီတာ25 kHz 7183ညာပိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 5905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ခြေတော်ရင်းနေညာပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ခြေညာပေးသွားမှာဖြစ်ပါတယ်ရောက်ကိုရီးယားနိုင်ငံကတိုက်ချင်းပြက်ပဲထိန်းဒုံးကြီးတစင်းကိုဒီနေ့ဂျာတာပရင်းနေမှာဆန်းသက်ပြစ်လွတ်လိုက်ပုံရတယ်လို့ဂျပန်နဲ့တောင်ကိုရီးယားအစိုးရတွေကပြောလိုက်ပါတယ်။ဒါဟာ2018ခုနှစ်ကစပြီးတော့မြောက်ကိုရီးယားအစိုးရဘက်ကတာဝဲပြက်ဒုံးကြီးတစင်းကိုပထမဆုံးအကြိမ်ပြစ်လွတ်လိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ဒီဒုံးကြီးဟာမိနစ်80ကြာပြန်တန်းခဲ့ပြီးဂျပန်မြောက်ပိုင်းကအိုမိုရီခရိုင်အနောက်ဘက်ကီလိုမီတာ180အကွာမှာရှိတဲ့ဂျပန်ပင်လယ်ထဲကအထူးစီးပွားရေးဇုန်ထဲကိုကျခဲ့တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒီဒုံးကြီးဟာကီလိုမီတာ6000အမြင့်ကနေစုစုပေါင်းအကွာဝေးကီလိုမီတာ1100လောက်ထိရောက်ခဲ့ပြီးတော့တိုက်ချင်းပြက်ပဲထိန်ဒုံးကြီးအစ်စ်တစ်မျိုးဖြစ်ပုံရတယ်လို့ဂျပန်တာဝန်ရှိသူတွေကပြောပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းကတော့မြောက်ကိုရီးယားဘက်ကအခုလိုဒုံးကြီးစမ်းသပ်ပြစ်လွတ်လိုက်တဲ့အပေါ်မှာပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချလိုက်ပြီးဒါဟာတာဝေးပြစ်ဒုံးကြီးပြစ်လွတ်တာတွေကိုမြောက်ကိုရီးယားကသူတို့ဘာသာသူတို့တော်ဝင်ဆိုင်ငံ့ထားတာကိုချိုးဖောက်လိုက်တာဖြစ်တယ်လို့ရေးပေါ်ကျင်းပတဲ့တောင်ကိုရီးယားလုံခြုံရေးကောင်စီအစည်းအဝေးအတွင်ပြောခဲ့ပါတယ်။မြောက်ကိုရီးယားဟာကုလသမဂ္ဂဒဏ်ခတ်ပိတ်ဆို့မှုတွေကိုအာခံတဲ့အနေနဲ့ဘယ်တော့မှမကြုံဘူးလို့အောင်ကိုအခုနှစ်အတွင်းဒုံးကျည်စမ်းသပ်မှု12ကြိမ်တိုင်းတိုင်းလှုပ်ဆောင်ခဲ့ပြီးတော့အဲ့ဒီတည်းမှာအခုနောက်ဆုံးပြစ်လွတ်လိုက်တဲ့ဒုံးကျည်ကတော့2019နောက်ပိုင်းအင်အားအပြင်းဆုံးဒုံးကျည်ဖြစ်ပါတယ်ခင်ဗျာ။မြောက်ကိုရီးယားကတိုက်ချင်းပြစ်ဒုံးကျည်အစ်စ်တစ်စင်းဒီနေ့ဆန်းသက်ပြစ်လွတ်လိုက်တဲ့အပေါ်မှာအမေရိကန်ပြည်ထောင်စုကပြစ်တင်ရှုတ်ချလိုက်ပြီးတော့မြောက်ကိုရီးယားအစိုးရအနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်ခဲ့တဲ့အပေါ်မှာတာဝန်ယူမှုရှိစေဖို့အတွက်နိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ်။ နောက်ကိုရီးယားရဲ့တာဝေးပစ်ပယ်ထိန်ဒုံးကျည်စမ်းသပ်ပစ်လွတ်မှုကိုအမေရိကန်အစိုးရအနေနဲ့ပြင်းပြထန်ထန်ပြစ်တင်ရှုတ်ချတယ်လို့အမေရိကန်သမ္မတအိမ်ပြည်တော်ပြောခွင့်ရဂျန်ဆာဂီကထုတ်ပြန်ချက်တစ်ခုထဲမှာပြောထားပါတယ်။ဒါပြန်ဒီဒုံးကျည်ပစ်လွတ်မှုဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အတော်များများကိုပြောင်ပြောင်တင်းတင်းချိုးဖောက်လိုက်တာဖြစ်ပြီးတော့ဒေသတွင်းမှာတင်းမာမှုတွေမလိုအပ်ပဲမြန်မာလာစီမှာဖြစ်သလိုလုံခြုံရေးအခြေအနေကိုလည်းမတိမငြိမ်ဖြစ်စေတယ်လို့ပြောလိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာမြောက်အတ္တလန္တိတ်မဟာမိတ်အဖွဲ့G7 အဖွဲ့ဝင်နိုင်ငံတွေနဲ့ EU ဥရောပသမဂ္ဂတို့နဲ့တရက်ကြာထိပ်သီးဆွေးနွေးပွဲလုပ်ဖို့အတွက်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့ကနေဒိုးဌာနချုပ်ကိုရောက်နေချိန်မှာပဲအခုထုတ်ပြန်ချက်ထွက်လာတာပါ။ဂျိုးနိုင်ငံမှာ COVID-19 ရောဂါကူးစက်မှုတွေတဖန်ပြန်ဖြစ်လာတာကိုထိန်းချုပ်နိုင်လိုက်ပြီလို့ COVID-19 ရောဂါဆိုင်ရာထိပ်တန်းကျွမ်းကျင်သူတို့ကပြောလိုက်ပေမဲ့လည်းအာဏာပိုင်တွေဘက်ကရောဂါကူးစက်သူတွေနဲ့ရောဂါလက္ခဏာမပြတဲ့သူတွေကိုအပူပြင်းလိုက်လံရှာဖွေပြီးတော့တီးကြခွဲထားနိုင်ဖို့လှုံ့ဆော်နေပြီ။ဒီနေ့မှာတော့တရုတ်နိုင်ငံရဲ့စီးပွားရေးအချက်အချာဖြစ်တဲ့ရှန်ဟိုင်းမြို့မှာယောဂကူးစက်သူဥယျာဉ်တထောင်နီးပါးရှိခဲ့ပါတယ်။ရှန်ဟိုင်းမြို့မှာဒီနေ့နဲ့မနေ့ဖြန်နေ့မှာယောဂပိုးရှိမရှိစမ်းသပ်မှုတွေအကြီးအကျယ်လုံးမှာဖြစ်တဲ့အတွက်နောက်ထပ်ခရိုင်တွေကိုအိမ်ထဲကနေအပြင်မထွက်ရအမိန့်ထုတ်သွားမှာဖြစ်တဲ့အတွက်လူတွေအတော်များများဟာဈေးဆိုင်တွေမှာတန်းစီပြီးတော့ဈေးဝယ်နေတာတွေကိုတွေ့နေရပါတယ်။ရှန်ဟိုင်းမြို့မှာမနေ့မတ်လ23ရက်နေ့ကတဦးနဲ့တဦးအချင်းချင်းကူးစက်ပြီးယောဂလက္ခဏာပြသူနောက်ထပ်4ဦးရှိပြီးတော့ယောဂလက္ခဏာမပြတဲ့သူဥယေက989ဦးတွေ့ရှိခဲ့တယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ကပြောပါတယ်ခင်ဗျာ။အမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းမက်ဒလင်းအောဘရိုက်အသက်84နှစ်မှာကင်ဆာယောဂနဲ့ကွယ်လွန်သွားခဲ့တဲ့အပေါ်မှာပြည်တွင်းပြည်ပခေါင်းဆောင်တွေနဲ့တန်တမန်တွေကသူ့အကြောင်းအောက်မေ့ဘွယ်ခုံပြုချီးကျူးစကားတွေပြောဆိုခဲ့ကြပါတယ်။လက်ရှိအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့1990ပြည့်လို့နှစ်ကာလတွေကအမေရိကန်အထက်လွှတ်တော်နိုင်ငံသားရေးကော်မတီအဖွဲ့ဝင်အဖြစ်တောင်းထမ်းဆောင်ခဲ့စဉ်ကအဲ့ဒီချိန်ကနိုင်ငံရေးဝန်ကြီးမက်ဒလင်းအောဘရိုက်နဲ့အတူအလုပ်လုပ်ခဲ့ရတာကသူအလုပ်လုပ်လာခဲ့တဲ့တပ်တန်းတစ်လျှောက်အကောင်းဆုံးတွေကတစ်ခုဖြစ်တယ်လို့မနေ့ကပြောကြားလိုက်ပါတယ်။ဒါပြင်အမေရိကန်ဒီမိုကရက်ပါတီထိပ်တန်းခေါင်းဆောင်တွေဖြစ်ကြတဲ့အောက်လွှတ်တော်သဘာဝပတိနန်စီပလိုစီနဲ့အထက်လွှတ်တော်လူမျိုးစုခေါင်းဆောင်ချက်ကျူမာတို့ကလည်းမစ်အောဘရိုက်ရဲ့ခေါင်းဆောင်မှုတွေကိုချီးကျူးခဲ့ကြပါတယ်။ဒါပြင်သမ္မတဟောင်းတွေဖြစ်တဲ့ဘယ်ကလင်တန်နဲ့ George W. Bush တို့ကလည်းအမတ်တရချီးကျူးဂုဏ်ပြုစကားတွေပြောခဲ့ကြပြီးတော့သမ္မတဟောင်း George W. Bush ကတော့ဝန်ကြီးအောဘရိုက်ဟာပြည်ပမှာမွေးတဲ့နိုင်ငံသားရေးဝန်ကြီးတယောက်အနေနဲ့ထူးချွန်စွာတာဝန်ထမ်းဆောင်နိုင်ခဲ့ပြီးကမ္ဘာကြီးမှာငြိမ်းချမ်းရေးရဖို့အတွက်လွတ်လပ်တဲ့လူမှုအတိုင်းအဝိုင်းတွေရဲ့အရေးပါမှုကိုကိုယ်တိုင်နားလည်သိရှိတဲ့သူဖြစ်တယ်လို့ပြောလိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလန်ဒါသောမတ်စ်ဂရင်းဖီးလ်ကလည်းဝန်ကြီးအောဘရိုက်ကသူမရဲ့ဆရာဖြစ်ပြီးပထမဆုံးအမျိုးသမီးအမေရိကန်နိုင်ငံသားရေးဝန်ကြီးအဖြစ်စွန့်ဦးလမ်းဖောက်ပေးခဲ့သူဖြစ်တာကြောင့်ကုလသမဂ္ဂမှာရောကမ္ဘာကြီးမှာပါကြီးမားတဲ့ကိစ္စတွေကိုဝန်ကြီးအောဘရိုက်လုတ်ခဲ့ပြီးတော့သူ့ကြောင့်ပဲကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုပုံမခိုင်မာလာခဲ့တယ်လို့ပြောကြားလိုက်ပါတယ်ခင်ဗျာ
။မတ်လ24ရက်ကြာသပတေးနေ့ညရဲ့ထိပ်တန်းရောက်သတင်းတွေကိုကိုစုံဝင်းလိုင်းနဲ့ကိုရန်နိုင်တို့ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ပြပေးကြပါမယ်။NND ပါတီနဲ့ SNLD ပါတီတွေကိုအရေးယူနိုင်မှုအရေးဆောင်ရွက်သွားမယ်လို့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူကပြောဆိုလိုက်ပါတယ်။သူတို့ဒီပါတီတစ်ခုကရွေးကောက်ပွဲကော်မရှင်ရဲ့စစ်ဆေးမှုကိုမခံတဲ့အတွက်ဥပဒေအတိုင်းအရေးယူသွားမယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ။စစ်ကောင်စီပြောခွင့်ရကနိုင်ငံရေးအတဲကိုဖြည့်ရှင်းနိုင်ရေးဆောင်ရွက်နေတဲ့အကြောင်းဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်အစုံမဆုမြတ်မုံပြောပြပေးပါရှင်။
စစ်ကောင်စီကနေပြည်တော်မှာဒီနေ့မတ်လ24ရက်နေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းရွေးကောက်ပွဲကျင်းပဖို့ပြင်ဆင်ထားတဲ့ကိစ္စတွေကိုအဓိကပြောကြားခဲ့ပါတယ်။လာမယ့်နှစ်ရွေးကောက်ပွဲကျင်းပတဲ့အခါမှာအချိုးကျကိုစားပြုစနစ်တွေကစည်ရင်းပိတ်အချိုးကျကိုစားပြုစနစ်ကိုပြောင်းလဲရှင်းသုံးသွားမယ်အကြောင်းတွေကိုရှင်းပြသွားခဲ့ပါတယ်။ပါတီနာမည်ကိုမူတည်တဲ့အချိုးကျကိုစားပြုစနစ်ထဲကစည်ရင်းပိတ်စနစ်နဲ့လွှတ်တော်ရွေးကောက်ပွဲတွေကိုလှုပ်သွားမယ်လို့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးခမောင်ဦးကပြောပါတယ်။နိုင်ငံရေးပါတီစည်ရင်းတွေစစ်ဆေးမှုနဲ့ပတ်သက်လို့လည်းပါတီ83ခုကိုစစ်ဆေးခဲ့ပြီးဖြစ်တယ်လို့ပြောပါရယ်ရွေးကောက်ပွဲကော်မရှင်ရဲ့စစ်ဆေးမှုမခံခဲ့တဲ့ NLD ပါတီနဲ့ SNLD ပါတီတို့အပေါ်ရွေးကောက်ပွဲဥပဒေတွေနဲ့အညီအရေးယူသွားမယ်လို့လည်းကော်မရှင်အဖွဲ့ဝင်ဦးခမောင်ဦးကအခုလိုပြောပါရယ်
24ကျွန်တော်တို့ကားငယ်ကားကြီးအဲငားရဆိုရင်ဒီပါတီကိုဒီတမတ်ရဲ့အတွင်းမှာညွန်ကြားချက်အတိုင်းဆောင်ရွက်တာမရှိရင်နိုင်ငံရေးပါတီကိုကျွန်တော်တို့3နှစ်အထိยายาဆိုင်တာအဲยายาဆိုင်တဲ့ကာလအတွင်းမှာဂါကြီးရဆိုရင်တတ်မှတ်ထားတဲ့လုပ်ငန်းအလွယ်ကြံတဲ့လုပ်ငန်းမျိုးဆောင်ရွက်ခြင်းမပြုပါဘူး။နောက်ငါရဆိုရင်တကယ်လို့တတ်မှတ်ကာလအတွင်းမှာဆောင်ရွက်ခြင်းမပြုရင်တော့ပါတီကိုဒါဖျက်သိမ်းနိုင်တဲ့အထိအရေးယူနိုင်လာရှိပါတယ်။ဒါကြောင့်ကျွန်တော်တို့ဒီ ကျွန်တော်တို့အနေနဲ့တော့ဒီဟာနဲ့ပတ်သက်လို့ရှိရင်ဒါဒီပြက်ကွက်မှုနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ဒီကုစရေတွေပေါ့ဟိုဒီကျွန်တော်ကောင်းရှင်အဖွဲ့ဝင်တော့ကော်မရှင်အဖွဲ့ဝင်တွေကလည်းကျွန်တော်အခုတင်ပြရတဲ့အတိုင်းပါပဲအခုခီးသွားနေကြတဲ့လူတွေပြန်မစုံသေးပါဘူးခင်ဗျာကျွန်တော်တို့ခီးလှည့်ပြီးကြမှာပိုင်လော့ပရောဂျက်တွေလုပ်နေပါတယ်သူတို့ပြန်ရောက်ပြီးစုံပြီးဆိုတော့ကျ ော်ဥပဒေနဲ့ကြီးလိုအပ်တယ်လို့ဆုံးဖြတ်ဆောင်ရွက်သွားမှာဖြစ်ပါတယ်
မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအတဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့စစ်ကောင်စီကဘယ်လိုနည်းတွေနဲ့ဆောင်ရွက်နေရလဲဆိုတာကိုလည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကသတင်းစာရှင်းလင်းပွဲမှာခုလိုပြောကြားသွားခဲ့ပါတယ
်ဒီရင်းလက်ထက်ကိုင်ပြည်ပက္ခများရှော့ချနိုင်ရတဲ့ငြိမ်းချမ်းရေးလုပ်ငန်းတွေဆောင်ရွက်လျက်ရှိတယ်ပါတီစုံဒီမိုကရေစီအထွေထွေရေးကောက်ပွဲမှာအကြမ်းအားဖြစ်ရှိကျင်းပနိုင်ရေးအတွက်ကျွန်တော်တို့ကြိုးစားဆောင်ရွက်လျက်ရှိတယ်လို့ပဲကျွန်တော်တို့ပြောချင်ပါတယ်
လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့တနက်ကန်ပဋိပက္ခတွေဟာမချေနှမ်းမှုကိုအခြေခံပြီးဖြစ်နေတာလို့လည်းဗိုလ်ချုပ်ဆော်မင်းထွန်းကခုလိုပြောကြားပါတယ်
။လူလူရဲ့စိတ်ထဲမှာပဲဖြစ်ဖြစ်တိုင်းရင်းသားတွေရဲ့စိတ်ထဲမှာပဲဖြစ်ဖြစ်ဖြစ်ပေါ်နေတဲ့မချေနှမ်းနိုင်မှုတွေမချေနှမ်းနိုင်မှုတွေကိုပို့ပြီးတော့ကြနိုးဆွပြီးတော့ကြလက်နက်ကန်ဖြစ်လာအောင်တိုက်သွင်းနေတဲ့လက်နက်ကန်ဖြစ်လာအောင်လမ်းကြောင်းပေးနေတဲ့ကိစ္စတွေကိုကျွန်တော်ကဖြေရှင်းမှာဖြစ်တယ်ခုလက်နက်ကင်ပြီးတော့ကြဆောင်ရွက်နေတဲ့အဖွဲ့တွေနဲ့ပတ်သက်ပြီးလက်နက်ကင်ပြည်ပက္ခတွေနဲ့ပတ်သက်နေတဲ့အဖွဲ့တွေနဲ့ပတ်သက်ပြီးတော့ကြမကျေနပ်မှုများပေါ့နော်သူတို့ရဲ့စိတ်ထဲမှာရှိတဲ့မကျေနပ်မှုများကိုအ ਨੇ ဆုံးအဆင့်ရှော့ချနိုင်သည်တွေကျွန်တော်တို့ကကြိုးပမ်းဆောင်ရွက်သွားဖြစ်တယ
်မြန်မာနိုင်ငံထဲကစကိုင်းတိုင်းမကွေးတိုင်းတနင်္သာရီတိုင်းကရင်ပြည်နယ်ကယားပြည်နယ်ချင်းပြည်နယ်ရှမ်းပြည်နယ်နဲ့ကချင်းပြည်နယ်တွေဘက်မှာလက်နက်ကင်ပြည်ပက္ခတွေဖြစ်ပေါ်နေပါတယ်ဆရာနာတိမ်မှုနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့အင်အားသုံးဆောင်ရွက်မှုတွေကိုလက်မခံနိုင်တဲ့ဒေသခံပြည်သူတွေကလက်နက်ဆွဲကင်ပြီးပြည်သူ့ကာကွယ်ရေးအဖွဲ့တွေအဖြစ်စစ်ကောင်စီတပ်တွေကိုတိုက်ခိုက်နေကြပါတယ်စစ်ကောင်စီကတော့ဒီအဖွဲ့တွေဟာအကြမ်းဖက်မှုတွေလုပ်နေတယ်လို့ဆိုပြီးတော့အဲ့ဒီအဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးမဲ့အစီအစဉ်မရှိဘူးလို့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
်နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲသတင်းရန်ကုန်ကလာတာကိုမတ်စုမြတ်မုံကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီစစ်ကောင်စီခန့်ထားတဲ့ရန်ကုန်တိုင်းတာဝန်ရှိသူ2ဦးအမေးများခံရတဲ့အကြောင်းသတင်းကိုဆက်ပြီးတင်ပြပေးကြပါမယ်။စစ်ကောင်စီကခန့်ထားတဲ့ရန်ကုန်တိုင်းစီးပွားရေးဝန်ကြီးဦးအောင်တန်းဦးနဲ့မြို့တော်ဝန်ဦးဘိုထေတို့ကိုဖမ်းဆီးတာမဟုတ်ဘဲခေါ်ယူမေးမြန်းနေတာပါလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပါရယ်။နောက်ဇေကဘာဦးခင်ရွှေနဲ့တားဖြစ်သူကိုဖမ်းဆီးထားတဲ့ကိစ္စနဲ့လည်းမသက်ဆိုင်ဘူးလို့ပြောပါရယ်။ဒုဗိုလ်ချုပ်ကြီးကျော်ဆွေဖမ်းဆီးခံရတဲ့တရင်ဟာလည်းမမှန်ဘူးဆိုပြီး VOA ကိုပြောပါရယ်ဒီအကြောင်းရန်ကုန်ကလာတဲ့တရင်အလိမ်မှာပြောပြပေးပါရှင
်ရန်ကုန်တိုင်းစီးပွားရေးဝန်ကြီးဦးအောင်တန်းဦးနဲ့မြို့တော်ဝင်ဦးဘိုထေးတို့ကိုမတ်လ23ရက်ဗိုလ်တပူးနေတော့ကစစ်ကောင်စီကဖမ်းဆီးသွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါရယ်စစ်ကောင်စီဘက်ကတော့သူတို့နှစ်ဦးကိုဖမ်းဆီးတာမဟုတ်ဘဲစစ်ဆေးစရာရှိလို့ခေါ်ယူမေးမြန်းနေတာလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါရယ်
ဒီကိစ္စကလည်းမဟုတ်ပါဘူးသူတို့ခေါ်ယူမေးမြန်းနေတယ်ဖြစ်ပါတယ်ဟုတ်တယ်ကျွန်တော်တို့ဒီပြန်ပြောနိုင်တဲ့အချိန်ပြောထားပါမယ်အာဖန်စီထိန်းသိမ်းတာမဟုတ်မိပါဘူးဗျာဟုတ်တယ
်မြန်မာနိုင်ငံစံကုန်သည်ကြီးများအတင်းဥက္ကဋ္ဌနဲ့ဒီခိုင်ပြူပါတီရဲ့တန်လင်းမြို့နယ်ကိုစားပြုအမတ်ဖြစ်ခဲ့ဘူးတဲ့စီးပွားရေးဝန်ကြီးဦးအောင်တန်းဦးကိုဒလားမြို့နယ်ကတမရကန်းကျေမြေယာချထားမှုနဲ့ပတ်သက်ပြီးဖန်စီတာဖြစ်နိုင်တယ်လို့သူနဲ့နှီးဆက်သူတို့ကပြောပါတယ်မြို့တော်ဝန်ဦးဘိုထေးကိုလည်းမြေယာကိစ္စနဲ့ပတ်သက်ပြီးခေါ်ယူစစ်ဆေးနေတာဖြစ်နိုင်တယ်ဆိုပေမဲ့အသေးစိတ်ပြောဖို့တော့ငြင်းပါတယ်ခုလိုရန်ကုန်တိုင်းအစိုးရရဲ့မြို့တော်ဝန်နဲ့စီးပွားရေးဝန်ကြီးတို့ကိုစစ်ကောင်စီကခေါ်ယူစစ်ဆေးနေတယ်လို့ဇေကဘာဦးခင်ရွှေနဲ့တားဖြစ်သူဦးစေတီဟာတို့ကိုလည်းမတ်လ22ရက်အင်္ဂါနေ့တုန်းကဖမ်းဆီးခဲ့ပါတယ်ဒါပေမဲ့ဒီကိစ္စနှစ်ခုမသက်ဆိုင်ဘူးလို့ဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်ဇေကဘာဦးခင်ရွှေနဲ့ဇေတီဟာတို့ကိုဖမ်းဆီးအမှုဖွင့်ထားတာကတော့2014ခုနှစ်ဇန်နဝါရီလတုန်းကစစ်ထောက်ချုပ်ရုံးနဲ့ဇေကဘာကုမ္ပဏီတို့ MOA လက်မှတ်ရေးထိုးခဲ့တဲ့ကာကွယ်ရေးဝန်ကြီးဌာနပိုင်မြေကိစ္စနဲ့ပတ်သက်တယ်လို့ဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်စောမင်းထွန်းကပြောသွားပါတယ
်ဇေကဘာဦးခင်ရွှေနဲ့တားပေါ့နော်ကိုကျွန်တော်တို့ဥပဒေအရအရေးယူနိုင်ရေးဆောင်ရွက်လျက်ရှိပါတယ်ဖြစ်စဉ်ကတော့ရန်ကုန်တိုင်းဒေသကြီးဗဟန်းမြို့နယ်ပလဲလမ်းမှာရှိတဲ့ကာကွယ်ရေးဝန်ကြီးဌာနပိုင်ညရဲ့ညိုဟိုတယ်မြေပေါ့ 73.9 ဧကကျော်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖြစ်ခဲ့တဲ့ဒါဖြစ်စဉ်ဖြစ်ပါတယ်။ဒါရှေးအောင်အဆောက်အုံနဲ့တတ်မှတ်ထားသောပရဝန်အတွင်းမှာရှေးအောင်သူတေသနာနဲ့အမျိုးသားပြတိုက်ဦးစီးဌာနရဲ့ Sapien couldn't be Jamia when the Shion saw Chessigin, Jession saw him a few yards so that Bomasa Gugama, Yatantabare, Tane, Boman, the Salimaro, Adari Locayan, Ipimu, Julon Gayan, Tajazumu, Julon Apchete, Tajamulo, and Nero, Palopia and Chama Mame, Surago, Yatanda Shibare, Tajamulo, General and Inet, Saturday and Nalan, the Town of San Enema, Paha, Numa, yes, Gama, a Mupin Lekabare, Tajam Boman, the Sali, Ya.
ဒီတဲ့နေမှာမဟုတ်လို့ဘိုးကျောင်းဆောင်မင်းထွန်းကဖီအိုအေကိုပြောပါတယ်။နိုင်ပေါ်မှာလည်းကျွန်တော်တို့တဲ့ဦးရထွတ်တို့ဦးကျော်စွေတို့ဒိုးနိုင်မန်းတို့ဖန်ထားတယ်ဆိုဒိုးနိုင်မန်းမြမကြီးမှာတော့မရှိပါဘူး။ကျွန်တော်သိရတော့ကိုကျော်ကြီးကျော်စွေကတော့တမလို့နေခန္ဓာတက်ကိုနေပြီးတော့ရောက်နေတယ်။အဲဦးရထွတ်လည်းညံကိုမရှိပါနဲ့။စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာပြည်တွင်းကထိတ်တန့်စီးပွ
ခေါ်ယူမေးမြန်းနေတဲ့အကြောင်းစစ်ကောင်စီပြောခွင့်ရကအတည်ပြုခဲ့တဲ့သတင်းရန်ကုန်ကလာတဲ့သတင်းကိုမတ်အလိမ်မာကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စီးရင်တင်းမာနေတဲ့ချင်းပြည်နယ်ဘက်ကမတိုင်းရင်သားလက်နက်ကိုင်အဖွဲ့ချင်းချင်းတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုတင်ပြပေးကြပါတယ်စီတီမာနေတဲ့ချင်းပြည်နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေး PDF ပူးပေါင်းတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်နေတယ်လို့ဒေသတွင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းကြားမှာလည်းစီတီမာနေပါတယ်ချင်းပြည်နယ်ကစီရေးနောက်ဆုံးအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင
်စစ်ကောင်စီတပ်တွေနဲ့ချင်းဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတဲ့ချင်းပြည်နယ်တွေကတွန်းဆန်မြို့နယ်နဲ့တီးတိမ်မြို့နယ်ဘက်မှာမလ23ရက်နေ့ထိတိုက်ပွဲတွေဆက်ဖြစ်နေပါတယ်တွန်းဆန်မြို့နယ်တွေကအထက်တန်းကျောင်းတစ်ခုမှာစခန်းချထားတဲ့စစ်ကောင်စီတပ်ဖွဲ့ကို PDF ပူးပေါင်းအဖွဲ့တွေကမတ်လ23ရက်ဗိုလ်ထူးနေ့မှာဝင်ပြီးတော့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ PDF ဇူလန်ပြန်ကြားရေးတာဝန်ခံကိုလျံထောကပြောပါတယ
်မနေ့မှာတော့တွန်းဆန်ဘက်မှာရှိတဲ့မနေ့၄နာရီလောက်ကလေခက်ခါကျောင်းမှာစခန်းချတာလေစခန်းချတဲ့ဟာကိုဒီကျွန်တော် PDF တွေကတော့ပြတော့တော့တိုက်တာပေါ့ကျောင်းမှာပြဲနေစစ်နေပေါင်းပြီးတော့သူအယောက်20လောက်စခန်းချတာအဲစခန်းချတဲ့နေရာကိုကျွန်တော် CDM စီးရင်းနေပေါ့ဒီခိုင်းမှုကတော့ကျွန်တော်တို့ခမရခဲ့တယ်ဒါထိခိုက်မှုရှိတယ်လို့တော့ကျွန်တော်နောက်မှတော့ပြန်ကြားတာပေါ့နော
်စေတန်းဆောင်မျိုးဘွဲတွေမဖြစ်ခင်ကျောင်းတွေနားထားချိန်ဖြစ်လို့တိုက်ပွဲဖြစ်တဲ့အချိန်မှာကျောင်းနဲ့ကျောင်းသူကျောင်းသားတွေမရှိဘူးလို့ပြောပါတယ်တွန်းဆန်မြို့နယ်မှာအခုလို့ဒေသခံကာကွယ်ရေးအဖွဲ့နဲ့စစ်ကောင်စီတပ်တွေတိုက်ခိုက်နေကြတယ်လို့တီးတိမ်မြို့နယ်ဘက်မှာတော့ဒိုင်းနာလနဲ့ကန်အဖွဲ့အချင်းချင်းကြားမနေ့ကပြစ်ခတ်မှုဖြစ်ခဲ့ပါတယ်တီးတိမ်မြို့နယ်ထဲကအိန္ဒိယနယ်စပ်အနီးမှာချင်းအမျိုးသားတပ်ဦး CNF ဂိတ်စခန်းတစ်ခုကိုဇိုမီ ZRA တပ်ဖွဲ့ကမလ23ရက်ကြာသပတေးနေ့မှာဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ PDF ဇူလန်ပြန်ကြားရေးတာဝန်ခံကိုလျံထောကပဲပြောပြပါတယ
်လိုက်စီးကြီးရအကျော်နားလေးမှာ CNF ရဲ့ဂိတ်သူတို့ကစခန်းချထားတာတစ်ခုရှိတယ်ဒီကအနေဆက်ပုံတွေလမ်းပေါ်မှာပေါ့ PD နဲ့ဒီကဒီလန်တန်းကြားသခန်းပေါ့အမဟိုစစ်သားတွေကသွားပြီးတော့အလစ်ဝင်တိုက်တာအလစ်ဝင်တိုက်တာဖြစ်တယ်အယောက်20လောက်ကဝင်တိုက်တယ်စင်းနေတဲ့ကတော့တယောက်ကြားတယ်လို့တယောက်ကတော့ရှောင်ပြီးတဲ့ပုံစံရှိတယ်လို့
ချင်းပြည်နယ်တီးတိမ်တွန်းဆန်မြို့နယ်ဘက်တိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့သိရဖို့စစ်ကောင်စီပြောခွင့်ရတဲ့ချင်းမျိုးသားတအူ CNF ပြန်ကြားရေးတာဝန်ရှိသူကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး2022ခုနှစ်ဒီဇင်ဘာလ18ရက်နေ့ကလည်းအိန္ဒိယနယ်စပ်ကဂေါ်စင်းရွာဘက်မှာဇိုမီဒေါ်လာရင်းအဖွဲ့ ZRA နဲ့ချင်းပြူသောတအူ CNF CNA တို့အကြတိုက်ပွဲဖြစ်ခဲ့တာမှာရွာသားတွေထိခိုက်မှုရှိခဲ့ပါတယ် CNF နဲ့ဇိုမီ ZRA တပ်ဖွဲ့တို့အကြဖြစ်တဲ့ပြည်ပခတ်ဟာနေမြေပိုင်ဆိုင်မှုလူလာကြောင့်ဖြစ်လာတဲ့ပြဿနာလို့ချင်းနိုင်ငံရဲ့အကြက်ကတအူကသုံးသပ်ပါတယ်
ဒီနဲ့တန်းစားတော့ ZRA ရမြတ်တို့နယ်မြေလို့တမတ်ပြီးမှတခုခုဖြစ်တာလားပေါ့နော် CNS ကသူတို့ NCM လက်မှတ်ထိုးတော့တော့ဒီမြို့လေလေသူတို့စခန်းဆောင်မဲ့ယူမနေရတော့ပါတော့ပါတယ်ပေါ့နော်ဒါပေမဲ့အခုအဲ့ NCA တို့ဘာလို့လဲသိဟိုမှာဖြစ်တော့ဘူးဆိုတော့ ZRA ကလည်းသူတို့လည်းကြာတော့ကြာပြီဒီတော့အဓိကသူတို့ကဒီနဲ့တန်းစားသူတို့ကကွယ်ကျင်တာပေါ့နော်အမှားလည်းဖြစ်နိုင်ပါလေ
အိန္ဒိယနိုင်ငံမဏိပူပြည်နယ်စပ်မှာအခြေစိုက်တဲ့ဇိုမီ Revolutionary Army ZRA အဖွဲ့ဟာ စစ်ကောင်စီတန်းလန့်တိုက်ပွဲဖြစ်နေတာမရှိသလို NCA လက်မှတ်ထိုးနိုင်ဖို့ကြိုးစားနေတဲ့အဖွဲ့တစ်ခုဖြစ်ပြီးတီးတိမ်တွန်းဆန်မြို့နယ်ဘက်မှာလည်းအခြေပြုလှုပ်ရှားနေပါတယ်ခင်ဗျာ
။စစ်ရေးတင်းမာနေတဲ့ချင်းပြည်နယ်ဘက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုကြော်ကြော်သိမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ Binstead အစီဝေစစ်ကောင်စီကိုမဖိတ်ဖို့အိန္ဒိယဝန်ကြီးချုပ်စီကိုအိတ်ဖွင့်စာတွေပေးပို့ပြီးတောင်းဆိုတဲ့အကြောင်းသတင်းကိုတင်ပြပေးခြင်းပါတယ်။ဘင်္ဂလားပင်လယ်အော်ဒေသနိုင်ငံများကျွမ်းကျင်မှုပိုင်းနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ Binstead ရဲ့၅ချိန်မြောက်အစည်းအဝေးမှာမြန်မာစစ်ကောင်စီကိုတက်ခွင့်မပြုဖို့အိန္ဒိယအခြေဆိုင်အရက်ဖတ်အဖွဲ့စည်း130ကျော်ကအိန္ဒိယဝန်ကြီးချုပ်မိုဒီကိုအိတ်ဖွင့်ပေးစာပေးပို့ခဲ့ကြပါတယ်။မတ်လ24ရက်နေ့ဒီကနေ့ပေးပို့တဲ့အိတ်ဖွင့်ပေးစာထဲမှာတော့အများဒီမြန်မာပြည်သူအများတောင်းဆိုချက်ကိုအလေးဂရုပြုဖို့ပန်ကြားထားပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုငင်းချမ်းပြောပြပေးပါရှင်။
တီရီလင်္ကာနိုင်ငံမှာမတ်လ30ရက်နေ့ကျင်းပမယ့်ဘင်္ဂလားပင်လယ်အော်ဒေသနိုင်ငံများကျွမ်းကျင်မှုပိုင်းနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေး Binstead အစည်းအဝေးတွေကိုမြန်မာစစ်ကောင်စီကိုတက်ခွင့်မပေးဖို့နိုင်ငံတကာလူထုအခြေပြုအရက်ဖတ်အဖွဲ့တွေနဲ့မြန်မာဒီမိုကရေစီရေးလှုပ်ရှားနေကြတဲ့အဖွဲ့တွေစုစုပေါင်း136ဖွဲ့ကအိန္ဒိယဝန်ကြီးချုပ်စီကိုဒီကနေ့မတ်လ24ရက်နေ့မှာအိတ်ဖွင့်ပေးစာပေးပို့လိုက်တာပါအဖွဲ့စည်းတွေအားလုံးစုပေါင်းလက်မှတ်ရေးထိုးထားတဲ့စာထဲမှာမြန်မာဒီမိုကရေစီလှုပ်ရှားမှုရဲ့တောင်းဆိုချက်တွေကိုအလေးထားဖို့နဲ့ Binstead တွေ့ဆုံပွဲမှာအဖွဲ့ဝင်နိုင်ငံတွေရဲ့ခေါင်းဆောင်တွေကလူကုန်သိက္ခာနဲ့လူသားမျိုးနွယ်အရေးကိုရှေးရှုပြီးမြန်မာပြည်အရေးကိုဆွေးနွေးပေးဖို့တောင်းဆိုထားပါတယ်။အဓိကကတော့စစ်ကောင်စီကိုဆက်ပြီးအတိမတ်ပြုတ်နေတဲ့အိန္ဒိယအစိုးရကိုဖိအားပေးပြီးတိုက်တွန်းနေတာလို့အိန္ဒိယဝန်ကြီးချုပ်မိုဒီစီကိုဒီနေ့စာသွားရောက်ပေးပို့ခဲ့တဲ့India for Myanmar ကစလိုက်ဒိုခါက VOA ကိုပြောပါတယ
်ကျွန်တော်တို့ဒီနေ့ဆက်နေနေမှာကျွန်တော်တို့အနေနဲ့အာဝန်စုမှုတွေတောင်းဆိုကျွန်တော်တို့အိတ်ခွန်းသွားတော့ပေးတာဖြစ်တယ်အဲဒီအိတ်ခွန်းစာထဲမှာကတော့ဒီအရက်ဖက်လူမှုဖွဲ့စည်းပါဝင်လူပိတဲ့ကျောင်းဆိုတာတူရင်းနဲ့မြန်မာနိုင်ငံတော့အကြီးအကဲဆိုတာပေါ့လေဖွဲ့စည်းအတူတူစစ်ကြောင်းကကလက်မှတ်ထိုးထားတဲ့ဟာဖြစ်တာအဲဒီဟာကိုကျွန်တော်တို့အိတ်ခွန်းစာပေါ်ပေးပြီးတော့ကျွန်တော်အထူးသဖြင့်အိရာကိုပြားပေးဖို့ပထမဦးစားပေးဖြစ်တယ်။ဒါနဲ့ဒီချက်ကလည်းအိရာအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်လာတဲ့ဟာဖြစ်တယ်။နောက်ပြီးမှနိုင်ငံတကာဖွဲ့စည်းမှာအလေးရှိချင်းချင်းရှိကောင်းစီကိုအာနေရာပေးဟာဖြစ်တဲ့ဆိုတော့ကျွန်တော်တို့တို့ထောက်ဆောင်ရတယ
်။အာဆီယံအဖွဲ့ကတော့ပြီးခဲ့တဲ့အာဆီယံခေါင်းဆောင်များအစည်းအဝေးတွေမှာစစ်ကောင်းစီအကြီးအကဲကိုမဖိတ်ကြားဖို့ဆုံးဖြတ်ခဲ့ပါတယ်။အိန္ဒိယနိုင်ငံပါဝင်တဲ့ဘင်းဆက်အဖွဲ့ကတော့နိုင်ငံရေးစီရေးတန်တမန်ရေးတွေမှာစစ်ကောင်းစီကိုအတိအမှတ်ပြုလက်ခံထားတဲ့အတွက်ဒါကိုရက်တံပေးဖို့အရက်ဖတ်အဖွဲ့တွေကတောင်းဆိုနေတာပါ။ဟ
ိုဒီဘင်းဆက်ဖွဲ့ရတာအာဆီယံအဖွဲ့လိုမျိုးဆုံးဖြတ်ချက်ထားမှတ်နိုင်ခဲ့တယ်ဆိုရင်ဒါစစ်ကောင်စီကိုဒါအပြည့်အစုံဆုံးသောထုံးနှက်ချက်တစ်ခုဖြစ်လာမယ်လို့ကျွန်တော်ယုံကြည်ရယ်။အာဘာလို့လဲဆိုတော့လက်ရှိစကားလုံးမှာပေါ့နော်ဒီစစ်ကောင်စီကိုနိုင်ငံရေးအရဒီနောက်ထပ်ပေးထားတာဆိုရင်ရုရှားတရုတ်ကလွှဲရင်ဒီဘင်းဆက်ပဲကျန်နေတာပေါ့ကျွန်တော်တို့အားကောင်းမလို့ဒီရက်ဖတ်ဖွဲ့စီကဒီပုံမှာဖိအားပေးနေတာဖြစ်တယ်
အိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီစီကိုပေးပို့တဲ့စာထဲမှာလက်မှတ်ရေးထိုးပါဝင်ခဲ့တဲ့ Asian Committee for Democracy Development ကမတ်တင်စာရှင်းလက်ရေးကပြောသွားတာပါသူတို့ရဲ့အဆိုဖက်ဆစ်စစ်တပ်နဲ့ဆက်ဆက်ပတ်သက်မှုတွေကိုရပ်တန့်ဖို့လဲစာထဲမှာတိုက်တွန်းထားပါတယ်ဆရာနာသိပြီးနောက်2021ဇွန်လကစပြီး Binstead ရဲ့24ချိန်မြောက်နှစ်လည်ကြီးညာချက်မှာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုနိုင်ငံတော်ဝန်ကြီးချုပ်လို့တုံးဆွဲခဲ့တာ2021ခုနှစ်ဒီဇင်ဘာလမှာအိန္ဒိယကလက်ခံကျင်းပတဲ့ Binstead နိုင်ငံတွေရဲ့စစ်ရေးလေ့ကျင့်မှုမှာမြန်မာစစ်တပ်ကိုဖိတ်ခေါ်ခဲ့တာတွေကိုအိန္ဒိယအခြေစိုက် India for Myanmar ကထောက်ပြခဲ့ပါတယ်။ရှေ့သတင်းပတ်ကျင်းပမဲ့ Binstead အစည်းအဝေးကိုတက်ရောက်မယ်မတက်ရောက်ဘူးဆိုတာလောလောဆယ်မသိရသေးကြောင်းနဲ့တင့်တော်တဲ့အချိန်ကြရင်အတိပေးမယ်လို့နိုင်ငံသားရေးဌာနပြောခွင့်ရဥအောင်ကိုက VOA ကိုပြောခဲ့ပါတယ်။ Binstead အဖွဲ့မှာ Bangladesh, Bhutan, India, Nepal,တီရီလင်ကမြန်မာနဲ့ထိုင်းနိုင်ငံတို့ပါဝင်ပါတယ်။အိန္ဒိယနိုင်ငံမှာရှိတဲ့ Binstead အဖွဲ့ဝင်နိုင်ငံအသီးသီးရဲ့တန်ယုံတွေကိုလည်းမနေ့ကအလားတူစာပေးပို့ခဲ့ပြီးတန်ယုံတချို့ဘက်ကအပြုသဘောတုံ့ပြန်မှုတွေရရှိခဲ့တယ်လို့လည်း India for Myanmar အဖွဲ့ကစလိုက်ဒိုခါကပြောပါတယ် ။လေးနှစ်တချိန်ကျင်းပတဲ့ Binstead အစည်းအဝေးကို NLD အစိုးရအဖွဲ့လက်ထက်2018ခုနှစ်တုန်းကသမရဦးဝင်းမြင့်နောက်ဆုံးတက်ရောက်ခဲ့ပါတယ်ခင်ဗျာ။
Binstead အစည်းအဝေးစစ်ကောင်စီကိုမဖိတ်ဖို့အိန္ဒိယဝန်ကြီးချုပ်စီကိုအရက်ဖတ်အဖွဲ့ကြီး130ကျော်ကအိတ်ဖွင့်ပေးစာတောင်းဆိုတဲ့သတင်းကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ခန်းနာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။ VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ Vue Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ် Vue မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ပါတယ်ဒီ application ကနေပြီးတော့ Vue အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါတယ်ရှင်
VOA American အတန်းရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ31 kHz 9383ည၊လိုင်းဒိုမီတာ32 kHz 9303ည၊လိုင်းဒိုမီတာ51 kHz 9885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ကျမ်းမာရေးခန္ဓာနဲ့တိုင်းရင်းဒေသကသတင်းလွှာအပတ်စဉ်ကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ်။မြန်မာစစ်ဆိုရနဲ့ UWSA ဝါတပ်ဖွဲ့ဟာတရုတ်ရဲ့ကူညီထောက်ပံ့မှုကြောင့်လက်ရှိအခြေအနေထိရောက်လာနေကြပါတယ်။တပ်မတော်နဲ့ဝါတပ်ဖွဲ့အကြားမှာတိုက်ပွဲမဖြစ်တာကြားပြီးဖြစ်ပေမဲ့သူတို့ရဲ့ထောက်ခံအားပေးမှုနဲ့တခြားတိုင်းရင်းသားအဖွဲ့တွေကတော့တိုက်ခိုက်နေဆဲဖြစ်ပါတယ်။ဒီအကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့တင်ပြထားတာနားဆင်ပါရှင်။
လုံးခဲ့တဲ့ဖေဖော်ဝါရီလကနေပြည်တော်မှာစစ်ကောင်စီကျင်းပတဲ့85ကြိမ်မြောက်ပြည်ထောင်စုနေကိုတက်ရောက်တဲ့တိုင်းရင်းသားလက်နက်ကိုင်ကိုယ်စားလှယ်တွေထဲမှာဝတ်တပ်ဖွဲ့ရဲ့လာရှိုးမျိုးကဆက်ဆံရေးတော်ဝင်ကဥညီရန်လဲပါဝင်ပါတယ်။အရင်ကလည်းတက်ရောက်ခဲ့တဲ့အစီအလာရှိတာမို့ဖိတ်ရင်တက်နေကြဖြစ်တယ်လို့ဥညီရန်ကအရာဝတီသတင်းဌာနကိုပြောပြပါတယ်။ဝတ်ပြည်နယ်ငြိမ်းချမ်းရေးအနှစ်30ပြည့်အခါနာ2019ဧပြီလမန်ဆာမှာကျင်းပတော့ကတော့ NLD အစိုးရကသာကိုယ်စားလှယ်လှုပ်ပြီးတဝန်တော်ပို့ခဲ့ပေမဲ့တပ်မတော်ကလုံးဝမတက်ပါဘူး။ဒါပေမဲ့တရုတ်အစိုးရရဲ့အာရှရေးရာအထူးသံမှစွန်ကော့ရှန်ကတော့အခမ်းအနားမှာတွေ့ရကြောင်းသတင်းပေးပို့ကြပါတယ်။ဝါပြည်သွေးစင်ရေးတပ်ကစစ်လက်နက်ပစ္စည်းမျိုးစုံကင်ဆောင်တဲ့စစ်အင်အားအပြည့်နဲ့စစ်ရေးပြတာဟာငင်းရန်ရေးကိုလက်နက်နဲ့ကာကွယ်ထားကြောင်းပြတ်တာလို့ဖြစ်နေပါတယ်။စင်ပြိုင်အစိုးရနဲ့စင်ပြိုင်တပ်မတော်လိုဖြစ်နေတဲ့အခမ်းအနားကိုမတက်ရောက်နိုင်ကြောင်းတပ်မတော်အနေနဲ့အဆုံးစွန်တိကျတဲ့အနေအထားမှာရှိနေတယ်လို့ဗိုလ်ချုပ်စိုးနိုင်ဦးကသတင်းစာရှင်းလင်းပွဲမှာဇွန်လ2ရက်နေ့ကပြောသွားပါတယ
်တရုတ်ပြည်လေပိုင်းနဲ့ဝါဒေသမှာရေရှည်သူတေသနာလုပ်ခဲ့သူလန်ဒန်စီးပွားရေးတက္ကသိုလ်မနုဿဗေဒပါမောက္ခစတိန်မူလာကတရုတ်နဲ့ဝါဆက်ဆံရေးအကြောင်းစာတမ်းရေးထားပါတယ်ဝါပြည်နယ်ကိုတောင်ပေါ်ကတရုတ်ခံတပ်ရှန်ဂျိုင်ဂျွန်ကွာလို့တရုတ်တွေကခေါ်ပါတယ်တရုတ်ကုမ္ပဏီတွေကဝါပြည်ကိုတိစောက်ထားတာလို့ဆိုပါတယ်ဝါပြည်ရဲ့အခြေခံအဆောက်အုံတွေကိုတရုတ်ကုမ္ပဏီတွေကတရုတ်လူသမားတွေတုံးပြီးတိစောက်တာကိုဆိုလိုတာဖြစ်ပါတယ်ဝါပြည်သုံးစကားဟာတရုတ်စကားဖြစ်ပါတယ်သုံးတဲ့ငွေကတရုတ်ယွမ်ငွေဖြစ်ပါတယ်တပ်တုတွင်းနဲ့ရာဘာလုပ်ငန်းဟိုတယ်နဲ့စူပါမားကတ်လုပ်ငန်းကက်ဆီနိုနဲ့အနှိမ့်ခန်းစတာတွေကိုတရုတ်ကုမ္ပဏီတွေကလုပ်ကြပါတယ်မိုဘိုင်းတယ်လီဖုန်းစနစ်ကိုတော့တရုတ်အစိုးရပိုင်းကုမ္ပဏီနှစ်ခုကဝန်ဆောင်မှုပေးရေးတာဝန်ယူထားပါတယ
်။ရှန်ဂျိုင်းဆိုတဲ့တရုတ်စကားဟာတောင်ပေါ်ခန္ဓာကိုဆိုလိုတာဖြစ်ပေမဲ့အတုအပလိုလည်းအဓိပ္ပာယ်ရပါတယ်။ဒါကြောင့်ဝပီဟာတရုတ်ပြည်အတုလေးဖြစ်လို့အညာစားကွန်ပျစီအတုတွေထုတ်လုပ်နေတာကိုဆိုလိုတဲ့သဘောဖြစ်ပါတယ်။1980ပြည့်လွန်နှစ်တွေမှာပကပလက်အောက်ခံဘဝကလေးကဝါခေါင်းဆောင်ပဲဟာတရုတ်နဲ့ရင်းနှီးပြီးအခုအညီမျိုးမျိုးရယူလာခဲ့ပါတယ်ဒီလိုဆက်ဆံရေးမျိုးကြောင့်တရုတ်ကိုအတုယူတာတွေများနေတာဖြစ်ပါတယ်တရုတ်အစိုးရမကြိုက်တာကိုမလုပ်လို့တဲ့ဝါပြည်မှာဘိန်းဆိုင်ပြိုးမှုမရှိတော့ပေမဲ့စိတ်ကြွစေးမျိုးစုံထုတ်လို့ရမှာဝါပြည်ဟာနာမည်ကြီးပါတယ်စစ်အင်အားမှလည်းအကောင်းဆုံးဖြစ်ပါတယ
်တရုတ်ကွန်မြူနစ်ပါတီအစိုးရထောက်ခံအားပေးတဲ့ဗကပရဲ့လက်အောက်ခံဝါတပ်မှတရုတ်တပ်သားရောတရုတ်တင်နန်းဆရာတွေပါပါဝင်တာမို့မော်စီတုံးရဲ့စစ်ဗျူဟာနဲ့လက်ပွန်းတတိရှိခဲ့ပါတယ်1990ပြည့်လွန်မှာတရုတ်ထောက်ပံ့မှုယော်နေသွားတဲ့အခါဘိန်းလုပ်ငန်းနဲ့ရန်ပုံငွေရှာလာကြပါတယ်ဘိန်းလုပ်ငန်းကိုဆွန့်လွတ်လိုက်တဲ့နောက်ပိုင်းဝါပြည်မှာတရုတ်ရင်းနှီးမှုတိုးပွားလာပါတယ်တရုတ်ပြည်တိုးတက်လာတာနဲ့အတူဝါပြည်လည်းတိုးတက်လာတာဖြစ်ပေမဲ့အတူအပအဆင့်မှာပဲရှိပါတယ်လို့ပါမောက်ခစတိန်မူလာကသုံးသပ်ပါတယ်ဒါပေမဲ့တရုတ်လွှမ်းမိုးတဲ့ဂျာဂန်ဒေတာဖြစ်တဲ့အတွက်အနောက်တိုင်းသဘောတရားဖြစ်တဲ့ဒီမိုကရေစီနဲ့လူအခွင့်အရေးကိုဝါပြည်ကဂရုမစိုက်နိုင်ပါဘူးတရုတ်ပုံစံအတိုင်းခင့်မိအောင်လုပ်ဖို့သာ စိတ်ကူးထားပုံရတယ်လို့ဆိုပါတယ
်တရုတ်ပြည်မှာကျင့်သုံးတဲ့တပါတီအာဏာရှင်စနစ်တရုတ်အရေးရှင်စီးပွားရေးတရုတ်ယဉ်ကျေးမှုနဲ့တရုတ်စစ်ဗျူဟာကိုလက်ခံကျင့်သုံးရင်ကိုယ်ပိုင်အုပ်ချုပ်ခွင့်ရအောင်ဝပီကလှုပ်ထားပါတယ်ဒါကြောင့်လဲဝဒိသကိုတရုတ်ပြည်လေးလို့တင်စားပြောဆိုကြတာဖြစ်ပုံရတယ်လို့စတိတ်မူလာကဆိုပါတယ်ဒါပေမဲ့သူတေသည်ဘတ်တယ်လင်နာကတော့တရုတ်ရဲ့ထောက်ပံ့မှုတွေရနေပြီမဲ့တရုတ်ဩဇာကတော့မဟုတ်ဘူးလို့မြင်ပါတယ်ဝဥဆောင်ပြီးဖွဲ့စည်းထားတဲ့မြောက်ပိုင်းမဟာမိတ်ဖက်ဒရယ်နိုင်ငံရေးဆွေးနွေးညီနိုင်ရေးကော်မတီဝင်တွေအပြစ်ရသဘောတူချက်ကိုလက်မှတ်မထိုးတဲ့ကိစ္စမှာတရုတ်လည်းဘာမှမတက်နိုင်ဘူးလို့ဆိုပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာနေရာယူဖို့ကြိုးပမ်းနေတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တပ်ဖွဲ့2019ကတည်းကခြေကုပ်ယူထားတဲ့ကျေးသီးမြို့နယ်လွိုင်ဟွန်းစခန်းကိုလွန်ခဲ့တဲ့နှစ်ကဆုတ်ပေးလိုက်ရတာဟာဝါဥဆောင်တဲ့မဟာမိတ်အဖွဲ့အောင်ပွဲခံမှုအစပြောတာဖြစ်တယ်လို့ဝါရင်သူတေတီအန်တိုနီဒေးဗစ်ကသုံးသပ်ပါတယ်စစ်ကောင်စီတပ်တွေအခြားနေရာမှာအလုံရှုပ်နေချိန်မှာဝါတပ်ဖွဲ့ကဩဇာကနေမြေတိဆောက်တာအတော်လေးခရီးရောက်နေပြီဖြစ်လို့တရုတ်အတွက်သောသတင်းကောင်းဖြစ်မှာသိကြတယ်လို့ဆိုပါတယ်ခင်ဗျာ
ရှမ်းပြည်နယ်ကတရုတ်ကိုလိုနီဆိုတဲ့ဒီကောင်းစင်နဲ့မြမအရေးသုံးသက်ချက်ဦးအောင်ခင်ကတင်ဆက်ပေးထားတာနားဆင်ကြရတာဖြစ်ပါတယ်ရှင်။တိုင်းရင်းဒေသကသတင်းလွှာမတိုင်ခင်မှာတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်ရဲ့ကျန်းမာရေးကဏ္ဍမှာတော့ Omicron နောက်ထပ်မျိုးကွဲသစ်အကြောင်းကိုပြောပြထားပါတယ်။မြမနိုင်ငံထဲမှာ COVID မျိုးကွဲ Omicron မူလမျိုးစိတ် BA.1 ကြောင့်စရုပ်ထားလိုင်းကိုကြုံခဲ့ရပြီးတော့နောက်မျိုးကွဲစိတ် BA.2ပြီးခဲ့တဲ့သတင်းပတ်ကပဲထပ်ပြီးတော့တွေ့ရှိတာကြောင့်မပေါ်ဆကြဖို့ကျန်းမာရေးပညာရှင်တွေကသတိပေးလိုက်ပါတယ်။ဒီမျိုးကွဲစိတ်သစ် BA.2 ကဘလို့ထူးခြားမှုရှိပြီးတော့ရှစ်ဆက်ကာကွယ်နိုင်မှုမြန်မာနိုင်ငံမှာဘာတွေပို့ပြီးတော့လုပ်ဖို့လိုအပ်ပါသလဲ။ဒီကြောင့်အမေရိကန်ပြည်ထောင်စု Maryland ပြည်နယ် Frederick Health ဆေးရုံကတာဝန်ထမ်းဆောင်နေတဲ့ကူးစက်ရောဂါအထုကူဒေါက်တာခိုင်စင်ဆန်းကိုဦးဝင်းမင်းကမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့ကျန်းမာရေးကဏ္ဍမှာတင်ဆက်ထားတာနားဆင်ပါရှင်။
ဟုတ်ကဲ့ဒေါက်တာခိုင်စင်ဆန်းခင်ဗျာကျွန်တော်တို့ကိုဗစ်မျိုးကွဲသစ်ဒီ Omicron ကနေပေါ့နော်မျိုးကွဲသစ်တွေရဲ့နောက်ဆုံးအနေအထားဒီနိုင်ငံတကာမှာဖြစ်နေတာပေါ်မှာသင်ခန်းစာယူပြီးတော့မြန်မာနိုင်ငံအတွက်ဘယ်လိုအထောက်အကူပြုနိုင်မလဲဆိုတာကိုအဓိကဆွေးနွေးမှာမို့ပါစပြောကြင်လဲဆင်ပါရဲ့
ခုပေါ့နော်ဒီ March လပိုင်းမှာတော့အရင်ကလောက်တော့ case အသစ်တွေပေါ့နော်အဲယောဂဖြစ်တဲ့လူတွေဘယ်လောက်မများတော့ဘူးဒါပေမဲ့လည်းအဲစုစုပေါင်းဆိုလို့ရှိရင်ကမ္ဘာနှံပြားမှာ500 million လောက်ဖြစ်သွားပြီပေါ့နော် case တွေကပြီးတော့တိတ်ဆုံးတဲ့လူတွေကလည်း5 million လောက်ရှိပြီဒီ United States မှာဆိုလို့ရှိရင်တော့79 million လောက်ရှိပြီးတော့တိတ်ဆုံးလူတွေကလည်း6သိန်းကျော်ခဲ့ပြီပေါ့နော်အဲအခုဒီကောင်းလာပြီဆိုပေမဲ့လည်းဒီ pandemic ကြီးကပြီးသွားတယ်တော့မဟုတ်သေးဘူးပေါ့လေအဲ့တော့အလုံးပုံမှန်ပဲပေါ့နော်တတိချက်ပြီးတော့နေစေချင်ပါတယ
်ဟုတ်ကဲ့အဲ့ဒီနေရာမှာ Omicron ရဲ့ဒီနောက်မျိုးကွဲသစ်တစ်ခုပေါ့နော် BA.2 လို့ခေါ်ကြတာပေါ့သူ့အနေထားရောဘယ်လိုရှိလဲ
ဟုတ်ကဲ့ဒီ BA.2 ကပေါ့နော်ဒီ Omicron COVID-19 ရဲ့သဘောတရားအရာသူကမျိုးသစ် variant အသစ်တွေပေါ့နော်အဲ့ဒါအရာတော့ပေါ်နေဦးမှာပဲသူက original Omicron variant BA.1နဲ့နည်းနည်းလေးกว่าတယ်ပေါ့เนาะအဓိကတော့သူက test တွေနဲ့ဆန်းတဲ့အခါမှာဥပမာ antigen test နဲ့ rapid test နဲ့ဆန်းတာမျိုး PCR test နဲ့ဆန်းတာမျိုးဆိုလို့ရှိရင်နည်းနည်းပို့ပြီးခက်ခဲရှိရပေါ့เนาะအာ test တိုင်းက BA.2 ကို detect မလုပ်နိုင်ဘူးပြီးတော့သူကအရင်တော့ကတော့နည်းနည်းချင်းပေါ့ case များများဆဆမရှိဘူးဥပမာနှလုံးငယ်နှစ်လလောက်ကဆိုလို့ရှိရင်အားလုံးဖြစ်တဲ့ COVID-19 ရဲ့သူက 2% လောက်ပဲရှိရတယ်ပြီးတော့တစ်ဖြည်းဖြည်းနဲ့တော့ညာလာရပေါ့နော်ဥပမာအရင်လားဆို 5% လောက်ဖြစ်လာပြီးတော့ဒီဘက်အခုနောက်ပိုင်းမှာတော့ 11% လောက်ထိဖြစ်လာတယ်ပေါ့တစ်ဖြည်းဖြည်းတိုးလာတာတော့တွေ့ရတယ်သူကြောင့်တော့သေသေးချာချာမသိသေးပေမဲ့တချို့ study တွေပြောတာကတော့ဒီ Omicron original variant ကို 1.5 times ပေါ့เนาะတစ်ဆခွဲလောက်ပို့ပြီးတော့ယောဂကူးနိုင်တယ်ဒါပေမဲ့သူကဒီ Omicron original variant ပို့ဆိုးလားမဆိုးလားဆိုတော့အသိကြမသိရသေးတဲ့သဘောပေါ့เนา
ะဟုတ်ကဲ့ဆရာအဲ့တော့ဒီမျိုးကွဲသစ်ကနေပေါ့เนาะနောက်ထပ်ဒီ BA.2 အနေထားကလည်းအခုလေ့လာနေတော့ဖြစ်တဲ့အတွက် ဒီ client တခုဖြစ်လာနိုင်တဲ့အနေအထားမျိုးရောဆိုရင်ရတာ
အဲ့အဲ့ဒါကတော့လေအခြေအနေကိုကြည့်ရမှာပေါ့နော်အဲ COVID-19 ရဲ့သဘောတရားတော့အလုံးမသိတဲ့အတိုင်းပဲအဲလူထူတဲ့နေရာတွေမှာဖြစ်တတ်တဲ့အဲ့လိုမျိုးလူစုလူဝေးဖြစ်တဲ့နေရာတွေမှာဥပမာပွဲတွေလမ်းနေရှိတဲ့အခါ Christmas လို့ New Year လို့ဟာမျိုးတွေမှာသူကအဲ့လိုမျိုး search တွေဖြစ်တတ်တာအောင်အဲ့လိုဆိုတော့အဲ့လိုမျိုးလူတွေအလုံးစုကြတဲ့အချိန်မှာဆိုလို့ရှိရင်မဖြစ်သွားဘူးလို့တော့မပြောနိုင်ဘူးပေါ့လေသူက Omicron လိုမျိုးပဲအရင်မဆိုဆိုပေမဲ့ဒီအတိုင်းပဲဒီ Omicron ကလည်းဒီလို pandemic ပေါ့နော်ဒီလိုအရန်ဟိုကဘာနှံ့ပြမှာ case တော်တော်များများဖြစ်သွားပြီးတော့အသေးပြောက်လည်းများတယ်ဆိုတော့တတိထားပြီးနေဖို့တော့လိုတယ်ပေါ့တတိမထားဘဲနဲ့ pandemic မရှိတော့တလို့တချို့တွေကလည်းအခုစိတ်ထဲမှာဖြစ်ကြရပေါ့အဲ့လိုမျိုးဆိုရင်တော့နောက်ပတ် search တခုဖြစ်မလာဘူးလို့မပြောနိုင်ဘူးပေါ့လ
ေဟုတ်ကဲ့ဆရာမကြီး American မှာတော့တော်တော်များများမှာပေါ့နော်ဒီ COVID science ထိန်းချုပ်တဲ့စီကံတွေကို short ပေါ်လာတာကိုတွေ့ရပါတယ်အဲ့တော့အခုလိုဒီ short ပေါ်တဲ့အနေထားကနောက်ဖြစ်လာမယ့်အနေထားအတွက်ရောဒီကြိုတင်ပြင်ဆင်မှုအနေထားမှာနိုင်ငံတကာအနေထားပေါ့နော်ဘယ်လိုရှိနေပြီးတော့မြန်မာအတွက်ဆိုလို့ရှိရင်ရောဘယ်လိုအကျံဖြစ်ဖြစ်လဲဆရာမကြီ
းဟုတ်ကိုဝင်းမင်းပြောသလိုပဲပေါ့နော်ဒီအခုဆိုလို့ရှိရင် US မှာပေါ့ United States မှာဆိုရင်မျက်နှာဖုံးတွေကို mandate ပေါ့မဖြစ်မနေတက်ရမယ်ဆိုတဲ့ဟာတွေကို short ချလာတယ်အဲကျွန်မရဲ့အမြင်ကတော့ပေါ့နော်ဒီ case တွေကနည်းလာတဲ့အခါမှာကူးစက်နှုံကတော့ကျသွားမှာပေါ့လေဒါပေမဲ့ခုနကလိုပြောသလိုမျိုးအဲ့လိုမျိုးပွဲလမ်းတွေဖြစ်လာတဲ့အခါမှာလူစုလူဝေးများလာတဲ့အခါမှာဒီ case တွေကများလာနိုင်တယ်အဲဒီအခုတော် case တွေကျလာတယ်ဆိုပေမဲ့အရှင်းပြောက်သွားတာမဟုတ်သေးဘူးလေအဲတချို့ဒီနားမှာတကယ်ဆိုနားမှာတကယ်ဆိုလိုမျိုးရှိနေသေးတာဆိုတော့အဲ့လိုမျိုးများများလာခဲ့တယ်ဆိုလို့ရှိရင်အရင်လောက်အခြေအနေပြန်ဖြစ်သွားမလားဆိုတော့နည်းနည်းတော့စဉ်းစားမှာပေါ့နော်အဲprevention နေပေါ့เนาะဒီလိုမျိုးချိုးတင်ကာကွယ်ဖို့အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့ COVID-19 vaccine တွေထိုးတာတော့ကိုယ်အသိနဲ့ကိုယ်မျက်နှာဖုံးတက်တာတွေเนาะသူအရင်လိုပဲလူတွေနဲ့ခက်ခော်ခွာနေတာတော့အဲ့လိုပြတ်နိုင်သမျှပွဲလမ်းတွေပါရင်မသွားပဲနေတာတော့ဆက်ပြီးတော့လုပ်နေသင့်တယ်ရယ်ပေါ့เนาะဒါတော့ကိုယ့်ရဲ့အသိစိတ်နဲ့ပဲကိုယ်ချင်းချင်းပြီးတော့လုပ်ရမှာပေါ့
ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာနိုင်ငံတကာမှာတော့ဒီ vaccine ကာကွယ်ဆေးထိုးတာတွေကတော်တော်လေးလက်ချုပ်မှုအားကောင်းလာပြီပေါ့နော်တချင်းနမှာပဲဒီကုသဆေးတွေကလည်းဟိုမျိုးစုံဘယ်လိုပေါ့ပထမဒေသဒုတိယဒေသတတိယဒေသပေါ်လာတဲ့အနေအထားမှာမြန်မာနိုင်ငံအတွက်ဆိုရင်ဆင်မကြီးအဲ့လိုအနေအထားမျိုးတွေအရန်ကြီးပေါ့နော်အားကောင်းတဲ့အနေအထားမရှိသေးတဲ့အတွက်ပြင်ဆင်မှုအပိုင်းမှာဆင်မဘယ်လိုအကျံပေးကြလဲ
ပြင်ဆင်မှုအပိုင်းကတော့ပေါ့နော်အခုရှိနေတဲ့ vaccine တချို့တော့အရင်ကတော့ရှားတော့မယ်တော့မထင်ဘူးပေါ့နော်အဲ့တော့ပြည်သူလူနေနဲ့ကကိုက vaccine ကိုလက်လှမ်းမိရဲ့ဆိုလို့ရှိရင် vaccine ကိုထိုးထားတာကောင်းတယ်ပေါ့နော်ပြီးတော့ vaccine မျိုးစားပေါ့မူတည်ပြီးတော့ booster dose ဆိုတဲ့အခါဆိုရင်လည်း booster dose ကိုထိုးတဲ့ဗာကြောင့်လဲဆိုတော့ချိန်ကြာလာတဲ့အမြပေါ့နော်6လတူ7လတည်းမှာဒီ immunity ကကျသွားနိုင်အဲ့တော့ booster လို့သိရင်လည်းထိုးထားသင့်ပါတယ်ပြီးတော့အခုပြောသလိုပဲတခြားချက်ဒီလိုချစ်ကူတာရဲ့အပိုင်းကလည်းပြည့်ပြည့်စုံစုံမရှိသေးဘူးဆိုတော့ကျွန်မခုနကခဏအထက်ထပ်ပြောနေသလိုပဲပေါ့နော်ကိုကဒီ preventive measure တွေဖြစ်တဲ့အဲကြိုတင်ကောက်ကွယ်မှုတွေဖြစ်တဲ့မျက်နှာဖုံးစွတ်တာတို့နော်လူစုလူဝေးရှောင်တာတို့လက်ဆေးတာတို့အဲ့ဒါတွေကဆက်လုပ်သွားသင့်ပါတယ်ဘာဖြစ်လဲဆိုကျွန်မပြောသလိုပဲဒီ pandemic ကြီးကဆုံးသွားသေးတာမဟုတ်ဘူးပေါ့နော်အဲ့ဒါတော့အမြင်နဲ့သတိချက်စေချင်တယ
်ဟုတ်ကဲ့ဆင်မအဲ့တော့အခုဒီ Omicron ဆုံးအခြေအနေရနောက်ဖြစ်လာနိုင်ခြင်းနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုမြန်မာပြည်သူတွေ
ကိုပတ်ဝန်းကျင်မှာအဓိကအဖြစ်ဒီယောဂလက္ခဏာရှိတဲ့လူတွေပေါ့ဒီ test တွေကအခုကျွန်မအစပြောခဲ့တဲ့လိုမျိုးပေါ့နော်ဒီ COVID-19 တွေ rapid test တွေကဒီ new variant တွေတချို့ဟာတွေက positive မဖြစ်တာရှိရဲအဲ့လိုမျိုးဆိုရင်ဒီ COVID-19 ရဲ့လက္ခဏာတွေရှိနေပြီဆိုလို့ရှိရင်စစ်ပေမဲ့လည်း negative ဖြစ်တယ်ဆိုပေမဲ့ကိုကများပေါ့တကယ် COVID-19 ဖြစ်ခဲ့လူနဲ့အခြေခဲ့မိသည်ရှိတော့ကိုဟာကိုလည်းတသက်တည်တံ့လေးခွဲပြီးနေတာပိုကောင်းတယ်ပေါ့နော်ပေါ့အနည်းဆုံးတော့5ရက်လောက်အိမ်မှာနေစိတ်စမာတယ်အဲ့ဒါမှလည်းအားလုံးကိုကာကွယ်နိုင်မှာပေါ့နော်
ဟုတ်ကဲ့ဆေးစုများရေးတင်ပါတယ်ခင်ဗျာ
အမေရိကန်ကကူးစက်ရောဂါအထူးကဒေါက်တာခိုင်စင်စန်းကိုဦးဝင်းမင်းကမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့ကျန်းမာရေးခန္ဓာမှာတင်ဆက်ထားတာနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီအစီအစဉ်ကိုတော့ FEVR တိုင်းရင်းသတင်းတောက်တီကတင်ဆက်ပေးထားပါတယ်ရှင်
sin tin set twa me tan yin tadin lwa ga chu so ba de myama nangan twan tan yin da lu myo su ri ni thain ja de ayat de ta ri ma phit pyet ni de a phit pyet twi ne tan yin da ri ye atan twi ko thain hat tin set tha ra phit ba de
mingla ba shin jama a mi ba ne set de ta tan yin da tadin thauk twi ya tin set tha de di tabat tan yin tadin lwa ma na sin ya ma ri ga ro လက်စစ်မီးပြတ်တောက်မှုနောက်ဆက်တွဲစူးကျိုးအဖြစ်ရှမ်းပြည်မှာနေအိမ်မီးလောင်မှုတွေနဲ့မီးလောင်လို့လူရှစ်ဦးထက်မနည်းသေဆုံးသွားခဲ့ပါတယ်။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်တောင်ပိုင်းမှာတော့စစ်ကောင်စီတပ်ရဲ့ထိုးစစ်ဆင်မှုတွေကြောင့်စစ်ဘေးရှောင်တပေါင်းကျော်ဟာနေရာထပ်မံပြောင်းရွှေ့ရတယ်ဆိုတာနဲ့ရခိုင်ပြည်နယ်စစ်တွေမြို့မှာကျူးကျော်ရဲဆိုပြီးတော့နေအိမ်ဖျက်ဆီးခံရတဲ
nắng hòm bà chén tới đến người của sai mừng này từ trên sắp bị toa mà bà nhất sẽ mi biết tao muốn nói sẽ đối xử cho ấp thế à khu mắt là trên xem thì mà này em mi lòng muốn sẽ đại chấp qua này bị mi lòng muốn rằng lưu sự ưu tham này tự sống đoạt bị chấp bá đấy trong chim nhộp bị tôi đã yêu quen mà mắt là nó sẽ nhớ được gạo gà nhất sẽ mi biết là chim mi ăn xong về lại cái này vài giờ shop chấp bị này em mi lòng nói rằng à ta sẽ có này sẽ lên này này sẽ này ở nhà nhị mà tông u mi bê tiền tự sống đoạt cái bá đấy mắt là này anh này là xong rồi này mong yêu tay nè bằng lo yu ama ta pan u masna koya ni nyaga tang yan miu yakwet toma mingling it u masna sato yan nega shampi down pine pin lo miu bang hu oksu sam san yu abongi jang yet say at the sound mi long lo go yin na baro ha payong tay mi ane de sin mi pay tin de sung toa kebare sit gong si ha masna sang ai nega sabi shampi yem yu net tay ma yasim mi rigo the yet tong li na yi sa kwe we be the sun in net pin ni bare ကရင်မီနယ်ကော့ကရိတ်မြို့နယ်တောင်ပိုင်းကရင်ယူထင်းချုံနယ်မြေထဲမှာခုလ3ပိုင်းကစစ်ကောင်စီတပ်တွေနယ်မြေကျော်ထိုးစစ်ဆင်လာပြီးတိုက်ပွဲပြင်းထန်လာတဲ့အကြောင်းစစ်ပေးဆောင်သူတပေါင်းကျော်ကထပ်မံပြောင်းရွှေ့နေထိုင်နေရပါတယ်။ကော့ကရိတ်မြို့နယ်တောင်ပိုင်းမှာစစ်ဆောင်လာရတဲ့ကြေးရွာပေါင်း20ကျော်ရှိပြီးစစ်ကောင်စီတပ်ကမြို့ထဲကနေလက်နက်ကြီးတွေနဲ့ပစ်တဲ့အပြင်နယ်မြေထဲကိုတိုး
တွေပြန်လည်ဆုတ်ခွာတာမရှိပါဘူ
းချင်းပြည်နယ်ကံပက်လက်မြို့နယ်ထံမှာဒီရက်ပိုင်းအတွင်းတိုက်ပွဲဖြစ်ပွားတာကြောင့်အနည်းဆုံးကျေးရွာ10ရွာကဒေသခံပြည်သူ1000ဝန်းကျင်လောက်တောထဲကိုထွက်ပြေးတင်းရှောင်နေကြရပြီးအကူအညီလိုအပ်နေတယ်လို့ကံပက်လက်မြို့နယ်ကြက်ချေနီအဖွဲ့ထံကနေသိရပါတယ်အင်အား300ဝန်းကျင်လောက်ရှိတဲ့စစ်ကောင်စီတပ်ဖွဲ့တွေဟာ CDF ကံပက်လက်တပ်မဟာဌာနချုပ်ရှိရာဘက်ကိုမတ်လ17ရက်နေ့ကစပြီးစစ်ကြောင်း3ကြောင်းနဲ့ထိုးစစ်ဆင်တိုက်ခိုက်လာရမှာလက်နက်ကြီးပစ်ခတ်မှုတွေကြောင့်ကံပက်လက်တိုက်နယ်အမှန်5ဘက်မှာရှိတဲ့စာမသားစန်အိန်နူခီဒေါ်မကြားစတဲ့ကျေးရွာတွေကရွာသားတွေဟာတောထဲကိုထွက်ပြေးတင်းရှောင်နေကြရတာဖြစ်ပါတယ်ထွက်ပြေးတင်းရှောင်တဲ့ပြည်သူတွေအထက်မှာအမျိုးသမီးကိုဝင်တဲ့နဲ့ကလေးငယ်တွေလည်းပါဝင်နေပြီးစစ်ဘေးရှောင်တွေအတွက်ဆေးဝါးနဲ့စားနပ်ရိက္ခာအကူအညီလိုအပ်နေပါတယ်
ပင်္ဂလာပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းကြောင့်ရခိုင်ကမ်းရိုးတန်းဒေသကဒေသခံတွေကိုပေးလို့ရာကိုမတ်လ22ရက်နေ့နေ့လယ်ပိုင်းကပြောင်းရွှေ့နေကြပြီဖြစ်တယ်လို့သိရပါတယ်မုန်တိုင်းဝင်ရောက်လာမဲ့အချိန်နှိကတ်လာတဲ့အတွက်စစ်တွေကြောက်ဖြူမှန်အောင်ရန်ပြေတောင်ကုန်းနဲ့တန်တွဲစားတဲ့မြို့နယ်တွေကပင်လယ်နဲ့နီးစပ်တဲ့နေရာတွေမှာနေထိုင်သူတွေကိုပြောင်းရွှေ့နေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ကြောက်ဖြူမှန်အောင်နဲ့တန်တွဲတွေမှာအင်ထောင်စု989စုလူရေ3000နီးပါးကိုစာတင်ကျောင်းတွေအပါအဝင်ပုံကြီးကျောင်းတွေစီကိုလည်းပြောင်းရွှေ့နေရချထားတယ်လို့သိရပါတယ
်။မွန်ပြည်နယ်ရေးမြို့နယ်ရှိမွန်ပြည်သစ်ပါတီ NMSP ထိန်းချုပ်နယ်မြေဝဲပေါင်ကျေးရွာမှာမတ်လ18ရက်နေ့ကစစ်ကောင်စီတပ်ကနေဝင်ရောက်ပစ်ခတ်လို့ဒေသကာကွယ်ရေးတပ် PDF တဦးနဲ့ workshop ဆရာတဦးတေဆုံးခဲ့ပြီးအဲ့ဒီအထက်အဖမ်းခံရတဲ့ပရဟိတလူငယ်ကိုအောင်ခန့်ဟင်းတနတ်ဒံယာနဲ့စေကူတခွေမရမဲ့ထပ်မံတေဆုံးခဲ့ပါတယ်။ဒီလိုပစ်ခတ်မှုဖြစ်နေတဲ့နေရာမှာရှိတဲ့ပရဟိတတမကိုအောင်ခန့်ဟင်းဟာစီးခုံမှာကြည်ဒံယာနဲ့အဖမ်းခံခဲ့ရပြီးစေကူတခွေမရှိတဲ့အတွက်တေဆုံးခဲ့တာဖြစ်တယ်လို့မိသားစုဝင်တွေနဲ့နီးစပ်သူကပြောပါတယ်။အသက်26နှစ်အရွယ်ရှိကိုအောင်ခန့်ဟင်းဟာပြီးခဲ့တဲ့2021ခုနှစ်မတ်လမှာစစ်တပ်ကသူ့ကိုပုံမှတ်တပ်ဖမ်းဝရန်ထုတ်ထားခဲ့ပါတယ်။
ကချင်မြို့တကွန်ကရက်ပါတီ KNC ဥက္ကဋ္ဌဒေါက်တာအမ်ခွန်လာကိုနေပြည်တော်မြစ်စုစီရီမြို့နယ်တရားရုံးကနေမတ်လ23ရက်နေ့မှာထောင်ဒဏ်နဲ့ချမှတ်လိုက်တယ်လို့ပါတီတာဝန်ရှိသူတယောက်ကအတည်ပြုပြောပါတယ်နိုင်ငံတော်ပုံကမှုရစတက်ကြီးပုံမှန်905ကနေထောင်ဒဏ်နဲ့ချမှတ်လိုက်တာဖြစ်တယ်လို့ KNC ပါတီတာဝန်ရှိသူတယောက်ကပြောပါတယ်ဒီထောင်ဒဏ်နဲ့ထဲမှာတော့ရှော့ရက်တွေအနေနဲ့ခုနလလောက်ရမှာဖြစ်တယ်လို့လည်းသူကပြောပါတယ်ဒေါက်တာ M ခွန်လာကိုပြီးခဲ့တဲ့2022ခုနှစ်ဩဂုတ်လ25ရက်နေ့တုန်းကစစ်ကောင်စီတပ်ဖွဲ့ဝင်တွေကနေပြည်တော်မှာရှိတဲ့သူ့ရဲ့စေခန်းကနေဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပြီး2022ခုနှစ်မတ်လ23ရက်နေ့မှာပုံမှန်905ကနဲ့ထောင်ဒဏ်နဲ့ချမှတ်လိုက်တာဖြစ်ပါတယ
်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်စစ်တွေမြို့အာကျိတ်တော်ကုန်းတုတ်တန်နာနဲ့စစ်တွေတပ်သူနာကနေအိမ်200ကျော်ကိုအာဏာပိုင်တွေကကျူးကျော်နေထိုင်သူတွေလို့ဆိုပြီးမတ်လဒုတိယအပတ်မှာဖျက်ခဲ့ပါတယ်နေအိမ်ဖျက်ဆီးခံခဲ့ရတဲ့အတွက်အခုခါမှာလူပေါင်း1000ကျော်ဟာနေစရာနဲ့စားစရာတွေမရှိဘဲအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်သူတို့တွေဘယ်လိုမျိုးအခက်အခဲတွေနဲ့ရင်ဆိုင်နေကြရတာလဲဆိုတာကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်
စိုက်တွေတောက်ကသူအနေကနေအိမ်ဖြားစီခံခဲ့ရတဲ့အမည်မဖွာလို့တဲ့အမျိုးသမီးတူကသူတို့နေအိမ်ဖြားစီခံရတာနဲ့ပတ်သက်လို့ရခိုင်ဘာသာနဲ့အခုလိုပြောပါတယ
်အစိုးရတိလာဆိုပါမင်းရထားသွားဖို့ရအခုရထားလ
ဲအစိုးရကလာဖြတ်တာပါရထားလာမှမနေရရထားထွက်တော့မယ်လို့ပြောပါတယ်လွတ်တဲ့နေရာတစ်ခုမှသွားနေဒီမှာမနေနဲ့လို့ပြောတယ်ဆိုတော့ကျမတို့ဘောလုံးကွင်းကိုသွားတယ်အဲ့ဒီမှာလဲမနေရတော့ဘူဒနာမှတဲထိုးပြီးနေတယ်အဲ့ဒီမှာလဲလူကြီးတွေရှိမှာပေါ့ကားလေးငါးစီးနဲ့လာပြီးဒီမှာနှစ်ရက်နေခွင့်ပေးမယ်နှစ်ရက်နဲ့မသွားရင်ပြစ်စီပါလူပါအကုန်ကားမှာတင်ယူသွားမယ်လို့ပြောတယ
်မဲလာကိုရနဲ့ဆရာနဲ့တွေမှာအာဂျစ်တော်ကုန်းသူသန်အနေကနေအိမ်နှရာနှင်းပါနဲ့စိုက်တွေတောက်ကသူအနေရထားလန့်နဘေးကနေအိမ်တရာခန့်ကိုကျူးကျော်နေထိုင်သူတွေဆိုပြီးအာနာပိုက်တွေကဖြတ်စီခဲ့တာပါအခုလိုနေအိမ်တွေဖြတ်စီခံရတဲ့အတော့နေစရာမရှိတဲ့အပြင်အခခဲ့ပေါ့စုံနဲ့ရန်ဆိုင်နေကြရတယ်လို့လည်းသူကအခုလိုစပြောပါတယ်
စာဝန်နေရေးကအာရခဖောင်ဒေးရှင်းရေနောက်တစ်ခုကကျမအမည်မသိဘူးနောက်ပြီးဖောင်ဒေးရှင်းကလည်းထောက်ပါပါတယ်အဓိကတဲထိုးဖို့နေရာတော့မရှိတော့ဘူးမိသားစု၅စု၆စုကတဲတစ်ခုထဲမှာနေရပါတယ်လက်ရှိမှာမိသားစုမှာဦးစီးလောက်ပဲကြံခဲ့တယ်ကလေးတွေကတော့ဖောင်ကြီးချောင်းရောက်တဲ့သူရောက်စာမွေးပွဲနဲ့ကလေးကလည်းစာမွေးပွဲနဲ့ကျမရေးမကောင်းသူလည်းအဲ့ဒီနားမှာနေထိုင်လို့မရ
နေအိမ်ဖေရှားခံရသူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးဖို့ပြီးခဲ့တဲ့မဲလ15ရာနှစ်ကရခိုင်ပြည်လွတ်မြောက်ရေးပါတီ ALB ကလည်းပြည်နယ်ခေါင်းစီကိုစာရေးတောက်ဆိုထားပါတယ်။အာဂျစ်တကုံသူသန်အင်းကကြွကြွဆိုပြီးနေအိမ်ဖြတ်စိတ်ခံရသူတို့ကလည်းသူတို့အတော့နေစရာတစ်ခုလောက်လိုချင်တယ်လို့ရခိုင်ဘာသာနဲ့အခုလိုပြောပါတယ်။
ကုတဲကုလေးနဲ့ကိုနေကြရပါတယ်။ဒီမှာစာရေးနေရေးကအခက်အခဲရှိပါတယ်။နေရထိုင်ရတဲ့ကလည်းအားလုံးဖြူပြဲစာဖို့ရိခါကလည်းလိုတယ်။တကယ်လို့ဖြစ်နိုင်ရင်ဒီနေရာမှာပဲဖြစ်ဖြစ်တခြားတနေရာမှာပဲဖြစ်ဖြစ်နေရာတစ်ခုတော့လိုချင်ကြတယ်
။နေအိမ်ဖြားစီခံရသူတွေကိုပြည်နယ်အစိုးရဘက်ကတစုံတရာကူညီပေးဖို့မရှိသလိုမဲလာကုံဘိုက်မှာရထားပြန်လေးပြည့်စုံသွားမယ်လို့ပြည်နယ်ကောက်စီလမ်းဘက်ဆောက်သရေဝန်ကြီးပြည်နယ်ရေးမှူးကြီးသတ်လွန်ကပြောဆိုတယ်လို့ရခိုင်ခရိုင်ဆိုင်နေရင်စရာသတင်းတပုတ်မှာဖော်ပြထားပါတယ်။
ဆက်ပြီးတော့တိုင်းသားပါတီတစ်ခုဖြစ်တဲ့မွန်ညွညွရေးပါတီကနေပဋိပက္ခဖြေရှင်းတဲ့နေရာမှာဆွေးနွေးညှိနှိုင်းပြီးတော့အဖြေရှာတဲ့နီလန်းကိုဆောင်ရွက်သွားဖို့ပါတီညီလာခံကနေချမှတ်ခဲ့ကြပါတယ်ဒီအကြောင်းကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ
်မွန်ညွညွရေးပါတီ MUB ကနေပထမအကြိမ်ပါတီညီလာခံကျင်းပပြီးခဲ့တဲ့နောက်မှာသူတို့ရှေ့ဆက်ဆောင်ရွက်သွားမဲ့ရှေ့လုံ95ရာကိုမလ21ရက်နေ့မှာထုတ်ပြန်ကြေညာခဲ့ပါတယ်ဥပဒေပေါင်းအတွင်းနိုင်ငံရေးပါတီဖြစ်တာနဲ့အညီတိမ်မွေ့ညင်တာတဲ့အပြောင်းလဲကိုဖော်ဆောင်နိုင်ဖို့မွန်တမျိုးသားလုံးနဲ့ဒေသခံပြည်သူတွေရဲ့အကျိုးစီးပွားကိုရှေ့ရှုဆောင်ရွက်သွားမယ်လို့ပါတီထွေထွေသွင်းရမှုနိုင်စံတင်ကခုလိုပြောပါတယ
်ဒီဝိပကပြည်ရှိတဲ့နေရာမှာငင်းချန်းစွာရှင်ကြီးပြည်နိုင်ပြီးတော့ဖြေရှာတဲ့နည်းလမ်းကိုတော်တော်အနေနဲ့ဆက်လက်ဆောင်ရွက်သွားမယ်ဒါကိုပဲတော်တော်ကြီးစားတယ်လို့ဆိုသွားနောက်တစ်ခုကတော်တော်ဒီကကနိုင်ငံရဲ့ချိုးကွေးတစ်ခုမှာပဲသူဝက်ပစ်ဖြစ်တော့ကြောက်လဲလာတဲ့ခံကျင်းနေပေါ်မှာမူတည်ပြီးတော့အဓိကကျတော့သုံးရည်နဲ့ကမွန်ပြည်သူလူထုတရားလုံးရဲ့
ဒါပြင်တိုင်းရင်းသားတွေလူလာတဲ့ဖက်ဒရယ်ဒီမိုကရေစီစနစ်နဲ့ကိုင်းရတယ်နိုင်ငံတော်အဖွဲ့အစည်းပေါ်အခြေခံဥပဒေပေါ်ပေါက်လာဖို့အတွက်ရည်မှန်းချက်သူတိုင်းရင်းသားတွေလူလာတဲ့ဖက်ဒရယ်ဒီမိုကရေစီစနစ်နဲ့ကိုင်းရတယ်နိုင်ငံတော်အဖွဲ့အစည်းပေါ်အခြေခံဥပဒေပေါ်ပေါက်လာဖို့အတွက်ရည်မှန်းချက်သူတိုင်းရင်းသားပါတီတွေအပြင်အခြားဒီမိုကရေစီပါတီတွေနဲ့ပူးပေါင်းကြိုးပမ်းဆောင် ညညရေးပါတီ MUP ရဲ့ပထမအကြိမ်ဘဟုညီလာခံကနေပါတီဥက္ကဋ္ဌတဲ့အဖြစ်ရွေးချယ်လိုက်တဲ့နိုင်မြင့်ဆွေခေါ်နိုင်လွေအောင်ကတော့ဖွဲ့တဲ့ဒီမိုကရေစီတည်ဆောက်ဖို့ပါတီမူဝါဒနဲ့အညီအစွမ်းကုန်ကြိုးစားသွားမယ်လို့မွန်ဘာသာနဲ့အခုလိုပြပါတယ်
။တာလီယန်ပရင်ကိုဟကာအောကိုတော့ဝိုင်းနှုတ်ကိုပွေနော်နမော့ဖေကလုံးအာလမန
ာအဒုရယတာဝန်ကိုဥပဒေပေါင်းသွင်းကနေပြီးတော့ဆိုင်ရတာဖို့ကျွန်တော်အမြဲတမ်းစဉ်းစားပါတယ်။ဒီဥက္ကဋ္ဌတာဝန်မရတဲ့အတိုင်းဒါပြေကိုလှုပ်ဆောင်ခဲ့ပြီးသားပါ။အခုလိုရွေးချယ်တာဝန်ပေးလိုက်တဲ့ဆိုပြန်တော့ဘူပြီးကြိုးစားလှုပ်ဆောင်သွားရမှာပါ။ဒါပေမဲ့မိမိတူတူလှုပ်ဆောင်သွားလို့မရပါဘူး။ဖက်ဒရယ်ဒီမိုကရေစီခွေးရရှိဖို့ပါတီရဲ့ဘူဝါဒလမ်းစဉ်နဲ့ညီကျွန်တော်အစွမ်းကုန်ကြိုးစားလှုပ်ဆောင်သွားပါမယ်။
တိုင်းရနာအခွင့်အရေးနဲ့ကန့်ညီတဲ့ရွေးကောက်ပွဲစနစ်ဖြစ်ပေါ်လာရင်ကြိုးပမ်းဆောင်ရွက်သွားဖို့နဲ့အနာဂတ်မှာပေါ်ပေါက်လာမယ်ဖွဲ့တဲ့ပြည်ထောင်စုနိုင်ငံတော်နဲ့အညီပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲတည်ပြုနိုင်ရေးအတွက်ဆက်လက်ကြိုးပမ်းဆောင်ရွက်သွားမယ်လို့မွန်ညညွတ်ရေးပါတီရဲ့ရှေ့လုံငန်းစဉ်ထဲမှာဖော်ပြထားပါတယ်ရှင်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပ
ါ။ရစစ်မီပြတ်တောက်မှုနောက်ဆက်တွဲဆိုးကျိုးအဖြစ်ရှမ်းပြည်မှာမတ်လအတွင်းနေအိမ်မိလောင်မှုဖြစ်ပွားခဲ့ပြီးမိလောင်မှုကြောင့်လူ၈ဦးထပ်မံတေဆုံးသွားပြီဖြစ်ပါတယ်။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်တောင်ပိုင်းမှာစစ်ကောင်စီတပ်တွေနေမေကျော်ထိုးစစ်ဆင်လာပြီး KNU နဲ့တိုက်ပွဲပြင်းထန်လာတဲ့ကြောင့်စစ်ရှောင်းတပေါင်းကျော်နေရာထပ်မံပြောင်းရွှေ့နေထိုင်နေရပါတယ်။
တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမကအမီပ
ါ။ FVR တိုင်းရင်းသတင်းထောက်တွေတင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်ဒီအဆုံးသတ်တော်မှာမို့ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတော့တင်ပြပေးကြပါရစေ။ရုရှားကနေယူကရိန်းကိုဝင်ရောက်တိုက်ခိုက်နေတာတလကြာလာပြီးတဲ့နောက်မှာရေတိုနဲ့ရေရှည်တုံ့ပြန်ချက်တွေဘယ်လိုလုပ်ဆောင်မလဲဆိုတာမြောက်အတလန်တိတ်စာချုပ်နေတိုမဟာမိတ်အဖွဲ့ဝင်နိုင်ငံတွေဒီကနေ့ဘရာဇီးမြို့မှာတွေ့ဆုံဆွေးနွေးနေကြပါတယ်။ယူကရိန်းသမ္မတဇလန်စကီကလည်းဒီဆွေးနွေးပွဲမှာဓာတ်ရိုက်တောင်းဆိုမှုတွေလုပ်ဖို့ရှိနေပါတယ်။နေတိုအဖွဲ့အနေနဲ့ယူကရိန်းတပ်ဖွဲ့တွေနဲ့လက်နက်တွေပါဝင်ထိရောက်ပြီးတော့ကန့်သတ်ချက်မရှိတဲ့အကူအညီတွေပေးပါလို့စီးပွားပွဲမဆခင်မှာယူကရိန်းသမ္မတကဗီဒီယိုကနေတဆင့်အင်္ဂလိပ်လိုပြောကြားပြီးတောင်းဆိုထားပါတယ်။ဒါအပြင်ကမ္ဘာတဝန်းကပြည်သူတွေအနေနဲ့လည်းယူကရိန်းကိုရုရှားကဝင်ရောက်တိုက်ခိုက်တဲ့အခါမှာဒီဆန့်ကျင်တဲ့ဆန္ဒပြပွဲတွေပြုလုပ်ကြဖို့လည်းတောင်းဆိုလိုက်ပါတယ်ရှင်။အခုလိုမျိုးယူကရိန်းကိုရုရှားကနေစစ်စီရေးတွေနဲ့လုပ်နေတာနဲ့ပတ်သက်ပြီးတော့သမ္မတပူတင်နဲ့ရုရှားလုံခြုံရေးကောင်စီကိုကာကွယ်ရေးဝန်ကြီးကဒီကနေ့အစီရင်ခံခဲ့တယ်လို့ရုရှားအစိုးရပြည်ပြောကြားချက်ကိုကိုးကားပြီးတော့အစိုးရပိုင်း Interfax သတင်းမှာဖော်ပြပါဗျ။ယူကရိန်းဟာအန္တရာယ်ရှိတဲ့အမျိုးသားရေးဝါဒီတွေနဲ့ရှင်းလင်းပြီးတော့စစ်တပ်ကိုဖျက်သိမ်းရေးဆိုတဲ့အကြောင်းပြချက်နဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလ24ရက်နေ့မှာရုရှားကတပ်အင်အားတောင်းနဲ့ခြိစစ်လွတ်ပြီးတော့ယူကရိန်းကိုစတင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ရှင်။တရားရုံးချုပ်တရားသူကြီးဖြစ်ခန့်ထားဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်အဆိုပြုထားတဲ့တရားသူကြီးခန့်တကြီးဘရောင်းဂျက်ဆန်ကိုခန့်ထားနိုင်ရည်အတည်ပြုဖို့နောက်ဆုံးကြာနာပွဲကိုအထက်လွှတ်တော်တရားရေးကော်မတီအဖွဲ့ဝင်တွေဒီကနေ့ဆက်လက်ပြီးပြုလုပ်နေကြဖို့ရှိပါတယ်။အမေရိကန်ရှေ့နေများအဖွဲ့ဝင်တွေဥပဒေပါမောက်ခါတွေနိုင်ငံသားအခွင့်အရေးဆိုင်ရာအဖွဲ့ဝင်ကကိုယ်စားလှယ်တွေနဲ့ဒီမျက်မြင်သက်တေတွေရဲ့ထွက်ဆိုချက်တွေကိုလွှတ်တော်အမတ်တွေကကြာနာကြမှာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံမှာဒီမြန်မာစစ်တပ်ကမနှစ်တုန်းကအနာသိမ်းပြီးတဲ့နောက်တနေ့မှာပဲမျိုးပြစစ်စင်ရေးနဲ့တက်ဖွဲ့တွေခြားထားရေးနောက်လက်နက်မဲ့တဲ့ပြည်သူတွေကိုအသက်သေးစေနိုင်တဲ့လက်နက်တွေအသုံးပြုခြေမုံးရေးတို့နဲ့ဆိုင်တဲ့အစီအစဉ်တွေကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတိုင်စီစဉ်ပြီးတော့ချမှတ်ပေးခဲ့တယ်လို့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာအစ်မှ ဖော်ပြထားပါတယ်ရှင်လူလူကြားအကြောက်တရားတွေဝင်လာအောင်လို့စနိုက်ပါသမားတွေနဲ့ပစ်ခတ်တာနောက်ပြီးတော့စစ်ပွဲတွေမှာလိုက်နာကျင့်သုံးရမယ်စီမင်းစည်းကမ်းတွေမပါတဲ့ညွန်ကြားချက်တွေကိုစစ်သားတွေကိုထုတ်ပေးပြီးတော့မြန်မာစစ်ကောင်းဆောင်တွေဟာရာဇဝတ်မှုတွေကိုကျူးလွန်ခိုင်းခဲ့တယ်လို့45 Rights လူခွင့်အဖွဲ့နဲ့အမေရိကန်ရေးတက္ကသိုလ်ဥပဒေဌာနတို့ကပူးတွဲပြုလုပ်တဲ့စုံစမ်းစစ်ဆေးမှုတွေမှာတွေ့ရှိခဲ့ကြောင်းပြောပါတယ်ရှင်ဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာတော့ဒီဆီယနာသိမ်းပြီး6လကြာမှာလျှို့ဝှက်ပေါက်ကြားလာတဲ့အထောက်အထားတွေအပါအဝင်သက်ရှင်ကြံရည်သူတွေပေါ်မှာအခြေခံပြီးပြုစုထားတာဖြစ်ပါတယ်ဒီကနေ့ရဲ့သတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Kali နဲ့ BJ Eliab တို့ဖြစ်ပါတယ်ကျမကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျမ်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒပြေကြပါစေရှင်
This program has come to you from the Voice of America, Washington.